Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ2019ခုနှစ်အောက်တိုဘာလ2ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောက်မှာဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနားဆရာမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မှုစုံစမ်းစစ်ဆေးတဲ့အထိဖြစ်လာတဲ့ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာသူရှိနေတယ်လို့နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်ပါတယ်။ရင်ကုန်သင်းမောင်းကနေပြုလုပ်နိုင်အောင်တိစောက်ထားတဲ့ပက်ထိန်တန်မစ်ဆိုင်တုံးလို့ယူဆတဲ့ဒုံးကျည်ဒီစင်းကိုမြောက်ကိုရီးယားကဒီနေ့ပဲစမ်းသပ်ပြုလုပ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့တူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းလေးပြီးမှနားဆင်ရမယ့်သတင်းလွှာမှာတော့စီအေးပဋိပက္ခတွေဖြစ်ပွားနေစေရခိုင်ပြည်နယ်အတွင်းမှာမနေ့ကနေဒီကနေ့မှမြို့နယ်၃ခုမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ
်မင်းပြမြို့နယ်စိတ်ကြရရွာနဲ့ဒီလက်ခုတ်ရွာအကြားမှာလည်းပဲเนาะဒီနေ့လေ၁၂နာရီ၄၀မှာဟိုတကြိမ်တိုက်ပွဲဖြစ်ခဲ့တာရှိတယ်ဗျထိခိုက်ရတ
ာအေးသတင်းပြန်ကြားရေးတာဝန်ခံခိုင်ဒုက္ခပြောသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှာထုတ်လင်းပေးပါမယ်ဒီသတင်းလွှာနဲ့အတူနေပြည်တော် Wisdom Hill မူဂျူအကြောင်းကသုံးနှစ်ရွယ်မိန်းကလေးလိမ့်ပိုင်းဆိုင်ရာစော်ကားခံရတဲ့အမှုနောက်ဆုံးအခြေအနေစက်တင်ဘာ29ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့ကုတ်ခိုင်မျိုးနယ်မုံစီရွာရဲစခန်းမှူးအပါဝင်ရဲတပ်ဖွဲ့ဝင်၄ဦးကို TNL ကပြန်လွှတ်ပေးလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍမြမကြီးတုံသက်ချင်းနဲ့တပတ်တွင်းအကစားသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မှုစုံစမ်းစစ်ဆေးတဲ့အထိဖြစ်လာခဲ့တဲ့ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်စကားပြောဆိုချိန်မှာသူကိုယ်တိုင်ရှိနေတဲ့အကြောင်းနိုင်ငံရေးဝန်ကြီးမက်ပွန်ပီယိုကပြောဆိုလိုက်ပါတယ်။ယူကရိန်းသမ္မတဖလော်ဒီမီယာဇယ်လန်စကီနဲ့သမ္မတထရန့်တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာသူရှိနေတဲ့အကြောင်းကိုရောမမျိုးကသတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးပွန်ပီယိုကအတိအပြုပြောဆိုခဲ့ပေမယ့်အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်ထက်အမေရိကန်ရုပ်မြင်သံကြားဌာန ABC နဲ့မင်းမြန်ကန်အတွင်းမှာတော့ဖုန်းပြောတဲ့ကိစ္စနဲ့ပတ်သက်လို့သူသိထားတဲ့အကြောင်းတိတိကျကျပြောမထားပါဘူး။ဖုန်းဆက်ချိန်မှာသမ္မတထရန့်ကဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်ရှင်ပြိုင်မှုဂျိုးပန်းနေသူဒုသမ္မတဟောဂျိုးပိုင်ဒန်နဲ့ပတ်သက်လို့စုံစမ်းမှုယူကရိန်းသမ္မတကိုတိုက်တွန်းခဲ့တာဟာ2020ပြည့်သမ္မတရွေးကောက်ပွဲမှာပြည်ပကနေဆွတ်ပက်လာအောင်လမ်းပွင့်ရရောက်တယ်ဆိုပြီးစိုးရအတွင်းလူတယောက်ကတိုင်ကြားတဲ့အထိဖြစ်ခဲ့တာပါသမ္မတထရန့်ကတော့တယ်လီဖုန်းဆက်စကားပြောတဲ့ကိစ္စမှာသူ့ဘက်ကအမှားယွင်းတစုံတရာလုပ်ခဲ့တာမရှိကြောင်းပြောဆိုထားပါတယ်အလို့တော်မှာလူများစုဖြစ်တဲ့တိုက်ခံဒီမိုကရက်ကိုစရီရဲ့စုံစမ်းစစ်ဆေးမှုတွေဟာအာဏာသိမ်းမှုကျိုးပန်းတဲ့လုပ်ရည်ဖြစ်နေလဲသမ္မတကဝေဖန်ခဲ့တာပါ။အောက်လွှတ်တော်ရေးရကော်မတီတွေရဲ့ခေါင်းဆောင်တွေကတော့စုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်အတွက်အထောက်အထားစုဆောင်းမှုတွေနဲ့သက်သေတွေကိုမင်းမြန်းမှုကျိုးပန်းမှုတွေမှာနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကဟန်တားဖို့ကျိုးပန်းနေတယ်လို့လည်းဆွဆွဲထားကြပါတယ်။ဇူလန်လာတဲ့တယ်လီဖုန်းဆက်ပြောဆိုခဲ့တဲ့ပေါ်စုံစမ်းစစ်ဆေးမှုတွေအတွက်ထောက်ထားအချက်လက်တွေပေးရဖို့လွတ်တော်ကိုယ်စားလှယ်တောင်းဆိုထားတဲ့ကိစ္စကိုလည်းအထက်နဲ့အောက်လွှတ်တော်ရေးရကော်မတီဝန်ထမ်းတွေနဲ့နိုင်ငံရေးဝန်ကြီးဌာနစုံစမ်းမှုချုပ်တို့ဒီနေ့တွေ့ဆုံမှုလည်းစီစဉ်ထားတာပါဝန်ကြီးပွန်ပီယိုကတော့နိုင်ငံရေးဌာနကအချက်လက်တွေကိုတောင်းခံတာချင်းချောင်နှောက်ရှက်အနိုင်ကျင့်တဲ့လုပ်ရည်ဖြစ်နေလဲအောက်လွှတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌအီလီယိုအန်ဂယ်ကိုမနေ့ကပြဖို့တဲ့စာထဲမှာဖော်ပြထားပါတယ်
EU ရောဘာသမဂ္ဂတဲ့ဗြိတိန်နိုင်ငံကြားနှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုရနိုင်ဖို့အတွက်သူအဆိုအလျှော့ပေးထားတယ်လို့ဆိုတဲ့အဆိုပြုချက်ကိုဗြိတိန်ဝန်ကြီးချုပ် Boris Johnson ကတင်ပြလိုက်ပါတယ်။ Manchester မြို့မှာကျင်းပတဲ့ Conservative Party ညီလာခံမှာပါတီဝင်တွေကိုဒီကနေ့အတည်ပြုခဲ့တဲ့အဆိုပြုချက်ထဲမှာမြောက်ပိုင်း Ireland နယ်နဲ့ Ireland နိုင်ငံနယ်စပ်မှာရောနယ်စပ်နားမှာပါစစ်ဆေးရေးဂိတ်တွေမထားဘူးဆိုတဲ့အချက်ပါဝင်ပါတယ်။ဒီအဆိုပြုချက်နဲ့ပတ်သက်လို့ EU ကော်မရှင်ဥက္ကဋ္ဌ Jean-Claude Juncker ကိုဖုန်းနဲ့ဆက်သွယ်ဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။သူအစိုးရအနေနဲ့ထိရောက်ပြီးတင့်တော်တဲ့အစီအစဉ်တွေကို EU ကိုတင်ပြမှာဖြစ်တယ်လို့ဝန်ကြီးချုပ် Johnson ကပြောကြားခဲ့ပါတယ်။ EU ထဲကနေဗြိတိန်နှုတ်ထွက်ဖို့သတ်မှတ်ရဲ့အောက်တိုဘာ31ရက်မှာနှုတ်ထွက်နိုင်ဖို့ကြိုးစားမယ်လို့လည်းထပ်မံကတိပြုပါတယ်။နှုတ်ထွက်ရေးကိစ္စတွေကိုအပြီးသတ်လုပ်နိုင်မှဗြိတိန်နိုင်ငံအနေနဲ့ငွေကြေး၊နေဆက်နဲ့ဥပဒေရေးရာတွေကိုကိုယ်ပိုင်ထိန်းချုပ်နိုင်မှာဖြစ်တယ်လို့လည်းပြောပါတယ်။ဗြိတိန်နိုင်ငံအနေနဲ့ EU ထဲကနေတည်တည်ငြိမ်ငြိမ်နှုတ်ထွက်ပြီးရှေ့ဆက်ကြမယ်လို့ဝန်ကြီးချုပ် Johnson ကဒီကနေ့ပြောကြားသွားပါတယ်။အရင်ဝန်ကြီးချုပ်ဟောင်းထရီဆာမေးနဲ့ EU ကြားရရှိထားတဲ့သဘောတူညီချက်တွေကိုပြန်လည်ပြင်ဆင်ဖို့ဗြိတိန်ကကြိုးစားနေတဲ့အပေါ် EU ဘက်ကတော့တိတ်ပြီးတော့ညှိနှိုင်းဆွေးနွေးလုံပုံမပြပါဘူး။ဗြိတိန်နိုင်ငံတင်ပြတဲ့အဆိုပြုချက်တစ်အပေါ်ထိထိရောက်ရောက်သုံးသပ်သွားမယ်လို့ဥရောပကော်မရှင်ကပြောကြားထားပါတယ်
။ရင်ကုန်သင်းမောင်းကနေပြည်လုံးနဲ့အောင်တိစောက်ထားတဲ့ပက်ထိန်တန်မစ်ဆိုင်တုံးလို့ယူဆတဲ့ဒုံးကျည်ဒီစင်းကိုမြောက်ကိုရီးယားကဒီကနေ့ပဲစမ်းသပ်ပြုလုပ်လိုက်ပါတယ်။ အမေရိကန်နဲ့အလုပ်ဖွဲ့စဉ်ဆွေးနွေးပွဲတွေကျင်းပဖို့ရပိုင်လိုမှာစမ်းသပ်ပြလုပ်လိုက်တဲ့မစ်ဆိုင်းတုံးဟာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုလုပ်ငန်းစဉ်မှာအရေးကြီးတဲ့တိုးတက်ပြထုံးမှုတစ်ခုဖြစ်နေလဲအခက်အခဲတွေယူဆနေကြပါတယ်။ကံဝန်ပြင်းနဲ့ဝန်ဆန်းကံရုံးမျိုးအနည်းပင်လယ်ထဲကနေဒီနေ့စောပိုင်းစမ်းသပ်ပြလုပ်လိုက်တဲ့မစ်ဆိုင်းတုံးဟာရင်ကုန်သင်းမိုးကနေပြလုပ်နိုင်တဲ့ပက်ထိန်တဲ့ပကွန်ကေဆွန်အမျိုးအစားမစ်ဆိုင်းတုံးဖြစ်နိုင်ခြေများတယ်လို့လည်းတောင်ကိုရီးယားစစ်တပ်ကပြောဆိုထားပါတယ်။မစ်ဆိုင်းဟာကီလိုမီတာ450အကွာဝေးလောက်ထိရောက်ခဲ့ပြီးအမြင့်ကီလိုမီတာ910လောက်ထိရရှိခဲ့တဲ့အကြောင်းလဲတောင်ကိုရီးယားစစ်တပ်ကပြောဆိုထားတာပါ။ခုနောက်ဆုံးစမ်းသပ်ခဲ့တဲ့မစ်ဆိုင်းတုံးဟာပုံမှန်ပြည်စင်တစ်ခုကနေပြေလွတ်တဲ့အခါကီလိုမီတာ1900လောက်ထိရောက်နိုင်တယ်လို့လည်းကြမ်းကျင်သူတွေယူဆထားပါတယ်။မြောက်ကိုရီးယားကစမ်းသပ်ခဲ့တဲ့မစ်ဆိုင်းတုံးကိုရင်ဟုတ်သင်းမောကနေပြေလွတ်ခဲ့တာလားဒါမှမဟုတ်ရေရောပြည်စင်တစ်ခုကနေပြေလွတ်ခဲ့တာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အမေရိကန်နဲ့မြောက်ကိုရီးယားကြားအချင်းတို့ကြားရဆိုင်နေခဲ့တဲ့အလုပ်အဖွဲ့အစဉ်ဆွေးနွေးမှုတွေအောက်တိုဘာလ5ရက်လာမယ့်စနေနေ့မှာစတင်မယ်အကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကမနေ့ကပြောဆိုခဲ့ပြီးနောက်တစ်ရက်မှာပဲစမ်းသပ်ခဲ့တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတာလူပြစ်မစ်ဆိုင်းတုံးတွေစမ်းသပ်တာဟာပြဿနာမဟုတ်တဲ့အကြောင်းပြောဆိုထားပြီးနောက်ပိုင်းမေလကဆက်လို့မြောက်ကိုရီးယားကပက်ထိန်တဲ့မစ်ဆိုင်းတုံး7ချိန်စမ်းသပ်ထားတာလည်းဖြစ်ပါတယ်။
ဟောင်ကောင်မှာအင်္ဂါနေ့ကဆန္ဒပြမှုအတွင်းတနက်နေ့ပြစ်ခတ်ခံခဲ့ရတဲ့ဆယ်ကျော်သက်ကျောင်းသားရဲ့ကျောင်းရှိမှာဆန္ဒပြသူရာနဲ့ချီဒီကနေ့စုဝေးဆန္ဒပြဆူတောင်းပွဲလုပ်နေကြပါတယ်။ရဲကိုတန်တုံးနဲ့ရိုက်ဖို့ကြိုးစားတဲ့အဲ့ဒီဆန္ဒပြကျောင်းသားရှင်ဘတ်နေရာကိုရဲရာရှိတယောက်ကအနီးကပြစ်ခတ်ခဲ့တာကိုဗီဒီယိုပုံတွေမှာမြင်ရပါတယ်။ဟောင်ကောင်စစ်ရုံတစ်ခုမှာကုသမှုခံနေတဲ့ကျောင်းသားရဲ့အခြေအနေတည်ငြိမ်တယ်လို့ဟောင်ကောင်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။သူတနက်နေ့ပြစ်ခတ်ခံရပုံကိုဖော်ထားတဲ့ပိုစတာတွေပုံတွေကိုဆန္ဒပြသူတွေကကင်ဆောင်ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်မှာတရုတ်အစိုးရရဲ့ထိန်းချုပ်မှုပိုများလာတဲ့အပေါ်ဂျွန်လာတွေကစားလို့စန့်ကျင်ဆန္ဒပြမှုတွေအတွင်ဟောင်ကောင်ရဲတွေကပထမဆုံးကြီးအစ်စ်နဲ့ပြစ်ခတ်နှိမ်နင်းခဲ့တာပါ။အသက်အန္တရာယ်ဆိုးရိမ်လို့ရဲအရာရှိကတနက်နဲ့ပြစ်ခဲ့တာလက်ခံနိုင်တယ်လို့ဟောင်ကောင်ရဲချုပ်စတီဗင်လိုးကပြောကြားခဲ့ပါတယ်။ထီရီကိုင်ဆောင်ဆန္ဒပြကြတဲ့ဆန္ဒပြသူတွေကိုအထီးကယုံနှိမ့်နေရဲရဲတွေကမျက်ရည်ရိုပုံးတွေမိသက်ပိုက်တွေသုံးလူစုခွဲခဲ့ပါတယ်။ဆန္ဒပြသူတချို့ကလည်းအိမ်လုံးမိလောင်ပုံးတွေနဲ့ရဲတွေကိုပစ်ပေါက်ကြတယ်လို့မြို့လယ်ကအဓိကလမ်းဆောင်ကြီးမှမိတွေရှို့ခဲ့ပါတယ်။တရုတ်သမ္မတနိုင်ငံထူထောင်တဲ့အနှစ်80ပြည့်အထိမ်းအမှတ်အခမ်းအနားတွေတရုတ်နိုင်ငံမှာအင်္ဂါနေ့တုန်းကအကြီးအကျယ်လုပ်နေချိန်မှာဟောင်ကောင်မှာအကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။ဟောင်ကောင်နဲ့မကာအိုဒေသတွေကိုကိုပိုင်အုပ်ချုပ်ခွင့်ဆက်ပေးထားမှာဖြစ်ပေမဲ့ထိုင်ဝမ်အပါအဝင်တရုတ်ပြည်သူအားလုံးပြည်လက်စုစည်းရေးကိုတရုတ်အစိုးရကဆက်လက်ဆောင်ရွက်သွားမယ်လို့သမ္မတရှီဂျင်ပင်ကမင်ကွန်းနဲ့မှအခိုင်အမာပြောကြားသွားခဲ့ပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965ไลโนมิเตอร์32กิโลเฮิรตซ์9300ญาไลโนมิเตอร์57กิโลเฮิรตซ์5885รอบဖြင့်စနစ်တင်းတွေမှာไลโนมิเตอร์190กิโลเฮิรตซ์1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တင်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညဘက်တရင်တွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နဲ့တာလီဘန်တပုံတွေကြားငင်းချင်းဆွေးနွေးဖို့တတ်မှတ်ရေးအရာတွန်းအားပေးနေကြမှာပဲအာဖဂန်ဆိုင်ရာအမေရိကန်ထူးထန်မှန်ဆမ်မေခါလီဆန်နဲ့တာလီဘန်အဖွဲ့ကိုယ်စားတွေအင်းနီဂျီပါကစ္စတန်နိုင်ငံကိုဒီနေ့ပဲရောက်လာကြပါတယ်။ပါကစ္စတန်မျိုးတော်ကိုအမေရိကန်ထူးထန်မှန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ရောက်လာပြီးနိုင်ပိုင်းကျမှာပဲတာလီဘန်ကိုယ်စားလှယ်အဖွဲ့ကလည်းအစ္စလာမဘက်မျိုးကိုဒီနေ့စောပိုင်းရောက်လာခဲ့တာပါ။တစ်ဖက်ကိုယ်စားတွေကအင်းရှင်ပါကစ္စတန်ဆိုးရရာရှိနေတဲ့တွစ်ဆုံမှုရောက်ရှိနေတဲ့ဖြစ်ကြောင်းပြောဆိုထားကြပေမဲ့အဖွဲ့ဝင်12ဦးပါတာလီဘန်ကိုယ်စားလှယ်အဖွဲ့အနေနဲ့အမေရိကန်ကိုယ်စားတွေနဲ့တိုက်ရိုက်တွစ်ဆုံမှာမဟုတ်ကြောင်းအပြတ်မပြောနိုင်သေးဘူးလို့လည်းတာလီဘန်အဖွဲ့ပြောခွင့်ရသူကဗီဒီယိုကိုပြောပါတယ်။တာလီဘန်ကိုယ်စားအဖွဲ့ဟာပါကစ္စတန်မှာတနင်္ဂနွေနေ့ထိရှိနေမှာပါ။အမေရိကန်ကပြည်ပမှာတိုက်ခတ်နေတဲ့စစ်ပွဲတွေအကြဆုံးအဖြစ်ဆက်ရှိနေကြအာဖဂန်နိုင်ငံစစ်ပွဲအဆုံးသတ်နိုင်မဲ့ငင်းချဲရေးသဘောတူညီချက်တရက်ကိုအမေရိကန်နဲ့တာလီဘန်အဖွဲ့ကြားလက်မှတ်ထိုးနိုင်မှုနှိစက်လာနေချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကတနည်းလောက်ကြာဆွေးနွေးမှုတွေကိုရုတ်တရက်ရပ်ဆိုင်ထားတာလည်းဖြစ်ပါတယ်။
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးနဲ့ဒီကနေ့တွေ့ဆုံမဲ့အစီအစဉ်ကိုဆေးဦးစီးကျုံဟောင်းလည်းဖြစ်ဝန်ကြီးချုပ်ရဲ့အဓိကနိုင်ငံရေးပြိုင်ဘက်လည်းဖြစ်တဲ့ဘန်နီဂန်စ်ကဖျက်လိုက်တဲ့အတွက်အစိုးရဖွဲ့နိုင်ရေးကြိုးပမ်းမှုတွေမရေမရာဖြစ်နေပါတယ်။တွေ့ဆုံဆွေးနွေးဖို့ကြိုတင်သတ်မှတ်ချက်တွေပေါ်သဘောတူညီမှုမရခဲ့ဘူးလို့ဂန်စ်ကပြောကြားပါတယ်။ဒါပေမဲ့တွေ့ဆုံမဲ့အစီအစဉ်ကိုဒီတစ်ပတ်ထဲမှာပဲပြန်ပြီးစီစဉ်နိုင်တယ်လို့တော့ဆိုခဲ့ပါတယ်။ဝင်ကြီးချုပ်ရဲ့လီကွတ်ပါတီကတော့တွေးဆုံမဲ့အစီအစဉ်ကိုဖျက်ဖို့ဆုံးဖြတ်ချက်ပေါ်အံ့အားသင့်တယ်လို့ပြောပြီးတာဝန်ယူမှုရှိဖို့နဲ့ရွေးကောက်ပွဲနောက်တစ်ချိန်ကျင်းပရမယ့်အခြေအနေမျိုးကိုရှောင်ရှားဖို့လည်းတိုက်တွန်းခဲ့ပါတယ်။ ပြီးခဲ့တဲ့လတွင်ကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာ Bernie Sanders ရဲ့ Blue and White Party က33နေရာအနိုင်ရခဲ့ပြီးတော့ဝင်းကြီးချုပ်ရဲ့ပါတီကတော့အမှတ်32နေရာအနိုင်ရခဲ့တာပါ။ပါတီနှစ်ခုလုံးအပြတ်အသတ်အနိုင်များတဲ့အတွက်ညွန်ပေါင်းဆိုးရဖွဲ့ရမယ့်အခြေအနေနဲ့ကြုံရတာဒီနှစ်ထဲမှာတဟာဒုတိယအကြိမ်လည်းဖြစ်ပါတယ်။သမ္မတကတော့ညွန်ပေါင်းဆိုးရဖွဲ့ဖို့ဝင်းကြီးချုပ်ကိုတိုက်တွန်းထားပါတယ်။စစ်တပ်အကြီးအကဲဟောင်ဂန့်စ်ကအခရီးလိုက်စားမှုဆဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဝင်းကြီးချုပ်နန်ဒန်ယာဟူဦးဆောင်မဲ့အဆိုရရဲမှမပါနိုင်ဘူးလို့ပြောထားပါတယ်။
sorry ထောင်လိုင်းရည်လက်ချက်နဲ့တင်းစားဆရာချမဲခါရှိကတည်ဆုံးခဲ့တာဒီနှစ်ပြည့်ဖြစ်မိတ်ဆွေတွေလက်ကျွာလို့ရှားသူတွေတူရကီနိုင်ငံအစ္စတန်ဘူမြို့က sorry ကောင်စစ်ဝင်ရုံးပြပတ်မှာဒီနေ့ပဲအမတ်တရားစုဝေးကြပါတယ်တူရကီနိုင်ငံသူရေးစားဖြစ်သူနဲ့လက်ထပ်ဖို့ထောက်ထားဆောင်ရွက်စရမ်းနေရနိုင်အောင် sorry ကောင်စစ်ဝင်ရုံးနဲ့ကိုဝင်သွားတဲ့လွန်ခဲ့တဲ့ဒီနှစ်တုန်းကအချိန်တိုင်းအောက်မေ့ဘွယ်အခမ်းအနားကိုစတင်ခဲ့ကြတာပါရေးစားဖြစ်သူအပြင်မှာစောင့်နေချိန်မှာပဲခါရှိကကောင်စစ်ဝင်ရုံးကနဲ့မှအသက်ခံခဲ့ရတာပါသင်းစားဆရာခရှုတ်ကြီးတည်ဆုံးတာတနည်းပြလာပြီးဖြစ်ပေမဲ့အလောင်းကိုဘယ်မှာဖျောက်ဖြစ်ဖြစ်ခဲ့တယ်လဲဆိုတော့ ਨੇ တပ်ဖြတ်မှုမှာ sorry အရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ပတ်သက်ဆွနေမှုရှိမရှိဆိုတာတွေကတော့အခုထိအပြည့်မထွက်သေးပါဘူးအရှင်မင်းသားကတော့တပ်ဖြတ်မှုအတွက်သူ့မှာအပြည့်အဝတာဝန်ရှိတဲ့အကြောင်းမကြသေးရင်ကပဲပြောဆိုခဲ့ပေမဲ့တပ်ဖြတ်ဖို့အမိန်ပေးခိုင်းစေခဲ့တာမရှိတဲ့အကြောင်းလည်းညှင်းဆန်ထားပါတယ
်အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ပြုတဲ့ဒုက္ခတွေအရေးအတွက်ဟာ2019ဘန်နာနှစ်ကုန်ဆုံးတဲ့စက်တင်ဘာ30ရက်နေ့မှာ3000ပြည့်သွားပါတယ်2018အောက်တိုဘာ1ရက်ကနေ2019စက်တင်ဘာ30ရက်နေ့အတွင်းရောက်လာတဲ့ဒုက္ခတွေအများစုကအာဖရိကနိုင်ငံတွေကဖြစ်ကြပြီးတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတခုတည်းကဒုက္ခတွေ13000ရှိပါတယ်ပြီးခဲ့တဲ့နှစ်အတွင်းအမေရိကန်ကလက်ခံတဲ့ဒုက္ခတွေထဲမှာမြန်မာနိုင်ငံက4932ရောက်ယူကရိန်းက4452ယောက်အရီထရီးယားက1958ယောက်နဲ့အာဖဂန်နစ္စတန်က1198ယောက်ဖြစ်တဲ့အတွက်အဲ့ဒီနိုင်ငံ၅ခုကဒုက္ခသည်တွေကိုအမေရိကန်ကအများဆုံးလက်ခံခဲ့တာဖြစ်ပါတယ်။အီရန်နဲ့ဆီးရီးယားကဒုက္ခသည်တွေကတော့600ထက်နေပါတယ်။2018ဘန်နာနှစ်အတွက်လက်ခံတဲ့ဒုက္ခသည်အရေအတွက်ကိုအင်ဂျီရောက4000ကျော်လို့သတ်မှတ်ခဲ့ပေမဲ့လာရောက်အခြေချခဲ့သူက12000ကျော်ပဲရှိပါတယ်။အခု2020ဘန်နာနှစ်အတွက်လက်ခံတဲ့ဒုက္ခသည်အရေအတွက်ကို18000ထိရှော့ချလိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့ပါတယ်။ဒီအရေအတွက်သတ်မှတ်ရေးအတွက်လွှတ်တော်နဲ့ဆွေးနွေးရအောင်မှာမို့ဒီအရေအတွက်ကတော့အတိမဖြစ်သေးပါဘူး။ဒါပေမဲ့သမ္မတဒေါ်နယ်ထရမ့်လက်ထက်မှာအခြေချခွင့်ပြုတဲ့ဒုက္ခသည်အရေအတွက်ကိုရှော့ချဖို့အတွက်အင်ဂျီရောကတောက်လျှောက်တွန်းအားပေးနေပါတယ်ရှင်။
ဟုတ်ဒီဟူးနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးသွားပါမယ်စီအေးပဋိပက္ခဖြစ်ပွားနေစေရခိုင်ပြည်နယ်အတွင်းမှာမနေ့ကနေဒီကနေ့မှာမြို့နယ်၃ခုမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းရခိုင်လက်နက်ကိုင်အေအေအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ပုံနှကျုံမျိုးနယ်ထဲမှာတက်မတော်စစ်ကြောင်းတွေရက်ဆက်ဘုံခွဲတိုက်ခိုက်ခံရတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ဒီဘုံခွဲတိုက်ခိုက်မှုဖြစ်စဉ်မှာမြန်မာစစ်တပ်ဘက်ကထိခိုက်မှုမရှိဘူးလို့လည်းတက်မတော်ဘက်ကပြောပါတယ်ဒီအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမတည်ငြိမ်မှုတွေလက်အတန်းကြာဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းကသုံးမြို့နယ်မှာမြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာပါမနေ့ကနေ့ဒီကနေ့မှာမင်းပြားကြောက်တော်နဲ့ဘုံနှကျုံမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေရဲ့သတင်းပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်မင်းပြားမြို့နယ်စိတ်တရရွာနဲ့ဒီလက်ခုပ်ရွာအကြမှာလည်းပဲနော်ဒီနေ့လေ12:40မှာဟိုတစ်ချိန်တိုက်ပွဲဖြစ်ခဲ့တာရှိတယ်ဗျထိခိုက်အကြအဆုံးတော့မသိရသေးဘူးအော်တိုဘာလ1ရက်နေ့မှာဒီပုံနာကျွန်းမြို့နယ်ပေးစီနန်းရွာနဲ့မြဲတောက်ရွာအကြမှာမနေ့8:00ခွဲမှာဒီဗမာစစ်တပ်ဘက်ကနေပြီးတော့ဒီကျွန်တော်တို့ရှိတဲ့နေရာကိုထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာဟိုတိုက်ပွဲဖြစ်တာတော့ရှိတယ်ဗမာစစ်တပ်ဘက်က10လောက်ကြဆုံးနိုင်တာပေါ့နော်ဒီမနေ့ကကြောက်တော်မြို့နယ်ဒီ Prime Dine ရွာနဲ့တဲမရွာတိကြပေါ့နော်အဲ့ဒီမှာဒီဗမာစစ်တပ်ရဲ့စစ်လက်နက်ပစ္စည်းရိုက်ခါပြီးတင်ဆောင်လာတဲ့ဒီဆက်လက်သုံးစီးကိုကျွန်တော်တို့ဘက်ကနေပြီးတော့ဒါဟန်တာပြစ်ခတ်ခဲ့တာရှိတယ်။ခြုံပြီးတော့ပြောမယ်ဆိုလို့ရှိရင်တော့မျိုးနေ၃ခုလောက်မှာတိုက်ပွဲတွေဆက်ပြီးတော့ရှိနေခဲ့တာ
။မနေ့ကပုံနှကျုံမြို့နယ်ပဲစီနန်းရွာကနေမြေတောက်ရွာကိုသွားတဲ့မြန်မာစစ်ကြောင်းဘုံခွဲတိုက်ခိုက်ခံရတယ်လို့ပဲစီနန်းဒေသခံရွာသားသူကပြောပါတယ
်။နေကပဲစီနန်းကမှဘုံခွဲတယ်လေလို့ရဲဆိုတဲ့ခံကတော့ဘက်ကတော့သွားတယ်လေသွားတဲ့အချိန်မှာလိုင်းခွဲတာပေါ့
။ပုံနှကျုံမြို့နယ်ထဲမှာ၂ရက်ဆက်တိုက်ဘုံပောက်ကွဲမှုဖြစ်ပွားခဲ့ပြီးမနေ့ကပဲစီနန်းရွာဘက်ဘုံခွဲခဲ့တဲ့အခြေအနေနဲ့ပတ်သက်လို့အဲ့ဒီဒေသကိုလှည့်လည်နေတဲ့ပုံနှကျုံမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုဆက်လက်ဥခင်မောင်လက်ကအခုလိုပြောပါတယ်။
ဝေးစတိုက်တော့ပေါက်ဒီအဲ့ဒီဘုံငယ်မျိုးနေမှာလေကျောက်ဆိုင်ရောင်းနာမှာတစ်ခေါက်ရောက်ခဲ့တဲ့နေ့ကပေါ့မနေ့ကအဲ့ဒီသေးစီနေနဲ့မြေတောက်ဆိုတဲ့ရွာကမှာ အဲ့ဒါလည်းတော်တော်ဝေးရင်းနေရကာနနဲ့မရှိဘူးရောရှင်းဆက်လန့်တော့မရှိဘူးကြတော့တော့တင်းတော်သားတွေတော့မိုက်ဆိုတော့နေညာတိခတ်မှုရှိတယ်ဒါမှအနိဒက်ကဘယ်သူမှမတော်ရတာမဟုတ်တာ
ဘုံလူကျွန်းမြို့နယ်အတွင်းတိုက်ခိုက်မှုမှာမြန်မာစစ်တပ်ဘက်ကထိခိုက်မှုတွေရှိနေတယ်လို့ AA ဘက်ကပြောဆိုနေပေမဲ့အနောက်ပိုင်းတိုင်းစစ်တနာချုပ်တမတော်ပြောခွေရဘုံမူကြီးဝင်းစော်ဦးကတော့ဒီဘုံပောက်ကွဲမှုဖြစ်စဉ်မှာစစ်တပ်ဘက်ကထိခိုက်မှုမရှိဘူးလို့ဆိုပါတယ်အဲ့
ဒါတော့ဘာမှမဖြစ်ပါဘူးဗျာမြေတောက်ရနာမှာဘုံခွဲတာဘာမှမဖြစ်ပါဘူး
စက်တင်ဘာလ30ရက်နေ့ပါလဲဘုံလူကျွန်းမြို့နယ်ကူဝါနယ်ကြောက်စိတ်ချာမိသားလမ်းမှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာပါ။ဗုဒ္ဓတော်မြို့နယ်ထဲကအေအဖွဲ့ရဲ့ယာယီခြေဆိုင်စခန်းတစ်ခုကိုတပ်မတော်ဘက်ကတိုင်ပိုင်ရရှိခဲ့တဲ့ဆိုပြီးတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွင်းမှုကနေမနေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဗုဒ္ဓတော်မြို့နယ်ဘုံညိုလိပ်ဘက်မှာရှိတဲ့အေအေယာယီစခန်းတိုင်ပိုင်ရရှိခဲ့တာနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်တပ်နဲ့ကြုံတပ်မတော်ပြောခွေရဗိုလ်မှူးကြီးဝင်းစော်ဦးကအခုလိုဆက်ပြောပါတယ်
။ဘုံညိုလိပ်ဘက်ကစခန်းတစ်ခုပေါ့လား။ဟုတ်ယူလိပ်ဘက်မှာကတော့ကောင်းလေးအခန်းထုတ်ရအများကြီးပဲရကျွန်တော်တို့ဟိုမျိုးလေးရဲ့အပေါ်ပဲပါဆိုရင်သူတို့ယာယီခြေကိုလောက်ထားတဲ့အုပ်ပိုင်း23စခန်းတို့တော့ပြီးလို့ရှင်ဥယျာဉ်သားရဲ့အပေါ်ပဲချမ်းပေါ့တော့အဲ့နေရာလေးကျွန်တော်တို့လွန်ခဲ့တဲ့နှစ်ပတ်လောက်ပါပါသူတို့ရဲ့ဟိုလာအသုံးဆောင်နေရတာပေါ့ကျွန်တော
်အေးအေးယာယီစခန်းတိမ့်ပါရရှိခဲ့တဲ့သတင်းနဲ့ပတ်သက်လို့အေးအေးရဲ့သတင်းပြန်ကြားရေးတာဝန်ခံခိုင်တုခါကတော့မှန်ကန်မှုမရှိကြောင်းပြောပါတယ်
အဲ့ဒီဘက်မှာတိုက်ပွဲဖြစ်နေတာတော့နှစ်ရက်သုံးရက်လောက်တော့ကြာနေပြီဒါပေမဲ့အဲ့လိုဖြစ်စဉ်တော့မရှိဘူး။ဟိုကျွန်တော်သုံးသပ်တာကတော့ကျွန်တော်တို့ရဲ့စစ်ကြောင်းတွေထမင်းချက်စားခဲ့တဲ့နေရာတွေကိုသူတို့တွေးလို့နေပြီးတော့အဲ့ဒါဟိုသခန်းသိမ်းပိုက်ရမိတွေလို့ပြောတာလေးဖြစ်နိုင်တာပေါ့
။ဒီရက်ပိုင်းတွေမှာရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားမှုတွေသာမကဘုံခွဲမှုဖြစ်စဉ်တွေပါရှိလာနေခဲ့တာပါ။ဒီကရက်စနေနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့သတင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်မှာလက်နက်ကင်ဖွဲ့တွေရဲ့ထောင်ထားတဲ့မိုင်းတွေကြောင့်တေဆုံးလူ9ယောက်တန်ရာရရှိသူ18ယောက်ရှိကြောင်းပြောဆိုထားပါတယ်။မနေ့ကဒီဇင်ဘာလကနေဒီနှစ်စက်တင်ဘာလထိဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ဘုံပောက်ကွဲမှုကြောင့်အရသာထိခိုက်တေဆုံးမှုလူ80ကျော်သိရှိနေပြီးထိခိုက်တန်ရာရရှိသူ120ကျော်လောက်ထိရှိနေပြီလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုပါတယ်ခင်ဗျာ။
နိုင်ကွင်းသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ Victoria အမှုနောက်ဆုံးရသတင်းခြေအနေကိုတင်ပြပေးကြပါမယ်။နေပြည်တော် Wisdom မြို့မှကျောင်းက၃နှစ်အရွယ်မိန်းကလေးလိမ်မိုင်းဆိုင်ရာဆိုကခံရတာနဲ့ပတ်သက်ပြီးတော့လိုက်ပါဆောင်ရွက်ပေးနေတဲ့နှစ်ဖက်ရှိနေအပါဝင်ကလေးငယ်ရဲ့ Parking အတော်နဲ့ဦးလေးကူညီဆောင်ရွက်ပေးနေသူစုစုပေါင်း9ဦးကိုကျောင်းကြီးကြပ်ရေးမှူးတော်ဦးမှလိုင်ကရဲစခန်းမှာအမှုဖွင့်ခဲ့ပါတယ်။ဒီထဲကဆွဆွဲခံရသူကိုအောင်ကြီးဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတော်စုတာလီအောင်ကိုကလေးတငယ်အခွင့်ရေးဆိုင်ရာဥပဒေပုံမှန်101ကနှစ်နဲ့တရားစွဲဆိုလိုက်ပါတယ်။ဒီမှုဖွင့်ချက်ကိုဥပဒေရုံးကအတည်ပြုလိုက်တာဟာလွဲမှားနေတယ်လို့ဥပဒေပညာရှင်တွေကထောက်ပြကြပါတယ်။ဒီအကြောင်းပြေဆုံးကို VUE သတင်းတောင်စုစုကမေးမြန်းပေးပို့ထားပါတယ်ရှင်။
နေပြည်တော်က၃နှစ်အရွယ်မိန်းကလေးငယ်လိမ်မိုင်းဆိုင်ရာစော်ကားခံရတဲ့ Victoria အမှုနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ဖို့အတွက်အားလုံးကလိုလားနေချိန်မှာကလေးငယ်ရဲ့ဖခင်အတော်ဦးလေးနဲ့ကူညီပေးနေသူတို့အပြင်ဒီအမှုမှာပါဝင်တဲ့ရှင်းနေ၃ဦးကိုပါ Wisdom Pay ချောင်းကြီးကြပ်ရေးမှူးတော်အုံမှလိုင်ကရဲစခန်းမှာအမှုဖွင့်တိုင်ကြားခဲ့ပါတယ်။တရခွင်းကထွက်ဆိုချက်တွေကသူ့ရဲ့သား2ဦးအပေါ်ထိခိုက်နစ်နာစေတဲ့အတွက်ပုံမှန်66ကာကြီးအပါအဝင်ကလေးငယ်အခွင့်အရေးများဆိုင်ရာဥပဒေနဲ့အမှုဖွင့်ခဲ့တာပါ။အဲ့ဒီပေါ်ဥပဒေရုံးကကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေကိုသာလက်ခံခဲ့ပြီးဆွဆွဲခံထားရသူအောင်ကြီးဘက်ကနေလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတော်စုတာလီအောင်ကိုပုံမှန်101ကကြီးနှစ်နဲ့အတည်ပြုပေးခဲ့ပါတယ်။ဒီလိုအမှုအတွက်လိုက်ပါဆောင်ရွက်နေတဲ့ရှင်းနေတွေကိုတရားစွဲဆိုတဲ့အထိဖြစ်လာတဲ့အပေါ်ရှင်းနေအသင်း6သင်းနဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံရှင်းနေအသင်းများအဖွဲ့ချုပ်ကဥပဒေပေါင်းအတွင်းကရပ်တည်ဆောင်ရွက်သွားမယ်လို့သဘောထားထုတ်ပြန်ထားပါတယ်။ရှင်းနေတွေမှာစောင့်ထိုင်ရမယ့်ကျင့်ဝတ်ရှိပြီးလိုက်နာရမယ့်ဥပဒေလည်းရှိပါတယ်။ရှင်းနေကဥပဒေချိုးဖောက်ရင်သက်ဆိုင်ရာဥပဒေနဲ့အရေးယူလို့ရပါမယ်။အခုလိုတရားစွဲဆိုထားတာကသဘာဝမကျဘူးလို့တရားလွှတ်တော်ရှင်းနေဦးသိန်းတန်းဦးကပြောပါတယ်။
တော်စုတလေအောင်ဆွဲထားတဲ့ကိစ္စရှင်းနေကဒီအခွဲမှာသက်သေထွက်ခဲ့တဲ့ကိစ္စကိုသူပြန်ပြောတယ်။သူငယ်ဆိုတဲ့အခါကျတော့သူအကုန်လုံးမချွတ်မချန်ပြောလိုက်တာပေါ့။အမှန်တော့ချုပ်ပြီးတော့ပြောရမှာပေါ့နော်။အဲ့ဒါမျိုးလေးပဲရှိသွားတယ်။ဒါပေမဲ့ဆွဲဆိုထားတဲ့ပုံမှန်တွေတော့ accept တယ်ပြီးကျွန်တော်တို့ယူရ။အဲ့တော့ဘလူးရီ impact ဖြစ်လာနိုင်လဲဆိုရင်ဒီမှုကိုကျွန်တော်ပြောတာပေါ့နော်ကျွန်တော်တို့တရားစီရင်နယ်ပယ်မှာအောက်တန်းကြတဲ့မှုတွေရှိတယ်သူတို့ကအမှုဝင်ဆိုင်ရှင်းပြိုင်တဲ့အခါမှာကိုယ့်အမှုရှင်းနေမကောင်းဘူးဆိုရင်တပည့်ရှင်းနေကိုငွေနဲ့ပေးဝယ်ဖို့ကြိုးစားတယ်မရရင်အဲ့ဒီရှင်းနေကိုတိုင်တယ်တိုင်ပြီးလို့ရှိရင်အမှုရဲဆိုတဲ့မှုကိုကြိုးစားတယ်ဒါမျိုးတွေလုပ်တတ်တယ်ပေါ့ဗျာ
တရားလွှတ်တော်ရှင်းနေဦးကြီးမြင့်ကတော့ Victoria အမှုစပြီးတိစောက်စင်ကလေးကလွဲမှားနေတယ်လို့ဆိုပါတယ်
ဗီတိုရီယာအမှုဟာစပြီးတော့အမှုတိဆောက်ပြမှားနေတာဗီတိုရီယာရဲ့ထွက်ချက်ပေါ်မှာမူတည်ပြီးတော့ချက်ချင်းတရားခံကိုတန်းစီပြီးဆွဲပြရမယ်ဗီတိုရီယာဆွဲပြတဲ့တရားခံကိုစပြီးတော့အရေးယူရမယ်အဲ့ဒါလုပ်ပြီးတော့ခါမှာသူ့ရဲ့တွဲချည်ချက်တွေနဲ့အတူဥပဒေရုံးကိုပို့ပြရမယ်ဥပဒေရုံးကနေပြီးတော့မှတ်ချက်နဲ့အတူတရားဆွဲရမယ်အဲ့လိုမဟုတ်ဘဲနဲ့သူတို့စိတ်အဖြစ်အမှန်နဲ့သူတို့ရရှိတဲ့ကနေဦးတခြားချက်လက်တွေနဲ့ဒီမှုကိုစပြီးတိဆောက်တယ်အဲ့ဒီဟာစပြီးတော့လွဲနေတယ်
အခုတရားဆွဲဆိုခံထားရတဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေကကလေးတငယ်သက်သေကလေးတငယ်တရားခံဖြစ်တဲ့အမှုတွေမှာဒါနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုသတင်းထုတ်ပြန်တာတွေမလုပ်ရဘူးလို့တရားလွှတ်တော်ရှင်နေဦးကြီးမြင့်ကဆိုပါတယ်။ဒါပေမဲ့အခုဖြစ်စင်မှာဆွဲဆိုထားတဲ့ပုံမှန်ကဥပဒေအကြောင်းအရာလွှဲမှားနေတာကိုတရားလွှတ်တော်ရှင်နေဦးကြီးမြင့်ကအခုလိုထောက်ပြပါတယ
်။ဒီမှုမှာကလေးတရားခံလည်းမရှိဘူးကြာ။ကလေးသက်သေဆိုတာကလည်းပဲဗီတိုရီယာပဲရှိတယ်။ဒါဆိုဗီတိုရီယာကတရားဆွဲရတော့မဖြစ်နေ။ဗီတိုရီယာကတော့ထုတ်ဖို့ပြောတဲ့လူတွေထုတ်ဖို့ပြောတဲ့သူကနေပြောလိုက်တဲ့လူတွေကတက်နေလန်ဖြစ်တဲ့ဦးတရားခံလဲမဖြစ်သေးတဲ့အမှုမှာကလေးတငယ်တရားရုံးလဲမဟုတ်ဒီရုံးကအဲ့လိုအနေမျိုးမှာကလေးတငယ်ဥပဒေနဲ့ညှို့ဆိုပြီးတော့အမှုဖွင့်တယ်အဲ့ဒီအမှုဖွင့်ချက်ကိုဥပဒေရုံးကအတည်ပြုပေးတယ်ဆိုတာဥပဒေရလွဲမှားနေတယ်တင်းဆောင်နေတယ်လို့ကျွန်တော်ကတော့ဒီလိုပဲယူဆပါတယ်ဗျာ
တရားစွဲခံထားရတဲ့ရှင်နေဒေါ်စုဒါလီအောင်ကဒီမှုကိုဥပဒေအကြောင်းအရရင်ဆိုင်သွားမှာဖြစ်ပြီးသူလိုက်ပါဆောင်ရွက်ပေးနေတဲ့ဆွဆွဲခံထားရသူအောင်ကြီးအမှုကိုအရင်အတိုင်းလှုပ်ဆောင်သွားမယ်လို့ဆိုပါတယ်
ကျမတရားဆွဲခံရတယ်ဆိုပြီးမှအောင်ရင်မှုတော့ကျမတို့အရင်တိုင်းပဲပေါ့နော်စီမံကိန်းတွေတိုင်းပဲပေါ့နော်နောက်မဆုတ်ဘဲနဲ့ဆက်လက်ပြီးရဆောင်ရွက်သွားမှာပါရှင့
်လိမ့်မိုင်းဆိုင်ရာကျူးလွန်ခံထားရသူကလေးငယ်ဗစ်တိုးရီးယားကတရားခံအဖြစ်ဆွဆွဲခံထားရသူအောင်ကြီးကိုမတိကြောင်းနဲ့ကိုကိုအကြီးနဲ့ကိုကိုအငယ်သာပါဝင်တယ်လို့တရားရုံးမှာထွက်ဆိုထားပါတယ်ဒီမှုကိုတမရာယုံကလည်းစောင့်ကြည့်နေပြီးအဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကလည်းအဂရီလိုက်စားမှုမြောင်းမမြောင်းအဂရီလိုက်စားမှုနဲ့ပတ်သက်ပြီးညှိစုံးမှုရှိမရှိကိုစောင့်ကြည့်ဆောင်ရွက်နေတယ်လို့ဆိုထားပါတယ်။လာမယ့်အောက်တိုဘာလ9ရက်နေ့မှာတော့တရားခံအဖြစ်ဆွဆွဲခံထားရသူအောင်ကြီးကိုအမခံပေးမပေးတရားရုံးကအမိန့်ချမှတ်မှာပါ
။မဆူဆူသတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့ TNL ကဖမ်းဆီးထားတဲ့ရဲတပ်ဖွဲ့ဝင်လေးဦးကိုပြန်လွှတ်ပေးလိုက်တဲ့အကြောင်းကိုသတင်းလွှာကိုနားဆင်ရပါမယ်။စက်တင်ဘာ29ရက်နေ့ကဖမ်းဆီးခံရတဲ့ကိုခိုင်မျိုးနယ်မုံစည်းရွာရဲစခန်းမှုအပါအဝင်ရဲတပ်ဖွဲ့ဝင်လေးဦးဟာဒီကနေ့ညနေ3နာရီလောက်မှလွတ်မြောက်လာပြီးဖြစ်ပါတယ်။လောလောဆယ်သူတို့ဟာမူဆယ်မျိုးကိုရောက်နေပြီးဖြစ်ကြောင်းရှမ်းပြည်နယ်ရဲမှူးကြီးကပြောပေမဲ့ဖမ်းဆီးခဲ့တဲ့ TNL ဘက်ကတော့အသေးစိတ်သတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးမှာပါရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကော့ခိုင်မြို့နယ်မုံစည်းရွာကရဲစခန်းမှုရဲအုပ်တဦး၊ဒူရဲအုပ်တဦး၊ရဲတပ်ကြပ်တဦးနဲ့ရဲဒုတပ်ကြပ်တဦးတို့ဟာစက်တင်ဘာလ29ရက်နေ့ကနမ်ဆာရွာအနီးမှာ TNL ခေါ်တအန်းပလောင်တပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။ဒီကနေ့နေ့ကင်းမှာတော့ဖမ်းဆီးခံရသူတွေပြန်လည်လွတ်မြောက်လာပြီဖြစ်ကြောင်းရှမ်းပြည်နယ်ရဲတပ်ဖွဲ့ကရဲမှူးချုပ်ဇော်ခင်အောင်က VOA ကိုပြောပါတယ်။
ပြန်လွတ်လာပြီဗျပြန်လွတ်လာပြီကျွန်တော်တို့တောင်းပေါ်ရင်ရင်းမှုခေါ်ယူပါမယ်ကျွန်တော်တို့ဒီနေ့ပြီးတော့မှအာကျွန်တော်ပြန်လွတ်လိုက်ပြီကျွန်တော်တို့စီရောက်လာပြီဘူးပြီးခဲ့တဲ့ဟောလာပေါ်တော့၃နာရီခေါက်လောက်ဖြစ်မှတင်းနေအခုလက်ရှိအနေကတော့ကျွန်တော်တို့ပြီးရတော့ဘူးဆယ်ကိုရောက်နေတယ်ဘူးဆယ်ကိုရောက်နော်
မုံစီရဲစခန်းမှုနဲ့အဖွဲ့ဟာတာဝန်ထမ်းဆောင်နေစဉ်ဖမ်းဆီးခံရတာဖြစ်ကြောင်းမုံစီရဲစခန်းကရဲရရှိတဦးကပြောဆိုပြီး TNL ရဲ့ပြောရေးဆိုခွင့်ရှိသူကတော့ရဲဝင်းနဲ့သူတို့အဖွဲ့နာမည်သုံးပြီးငွေကောက်ခံတာကြောင့်ဖမ်းဆီးတာလို့ပြောပါတယ်ဒီကနေ့ပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်လို့ TNL ရဲ့ပြောရေးဆိုခွင့်ရှိသူဗမှုတအိုက်ကျော်ကတော့သူ့စီကိုသတင်းတက်မလာသေးကြောင်းပြောပါတယ်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ဒေါက်တာရှင်တို့ကနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ အခုဆက်ပြီးတော့ပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်။စပိန်နိုင်ငံရဲ့မြို့တော်မက်ဒရစ်မြို့နဲ့ဘာစီလိုနာမြို့ကမြို့ကန်တွေကိုလူထုညဉ့်ဉန်းမှုကနေကာကွယ်ပေးဖို့ပြက်ကွက်တယ်ဆိုပြီးတော့အစိုးရကိုဥရောပကော်မရှင်ကတန်ခတ်လိုက်တဲ့အကြောင်း AP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးတော့မတ်အလိမ်မာကပြောပြပေးပါမယ်ရှင်
။လှပတဲ့ဘာစီလိုနာမြို့ရဲ့မြင်ကွင်းကလူထုညဉ့်ဉန်းမှုကြောင့်မှုံဝါဝါဖြစ်နေပါတယ်။စပိန်နိုင်ငံရဲ့မြို့တော်မက်ဒရစ်မြို့နဲ့ဘာစီလိုနာမြို့ကမြို့ခံတွေကိုအထူးသဖြင့်နိုက်ထရိုဂျင်ဒိုင်အောက်ဆိုက်ဓာတ်ငွေတွေပါတဲ့လေထုညဉ့်ဉန်းမှုကနေကာကွယ်ပေးဖို့ပြက်ကွက်တယ်လို့ဆိုပြီးတော့အစိုးရကိုဥရောပကော်မရှင်ကတန်ခတ်လိုက်ပါတယ်။ဒီအမှုကိစ္စကိုဥရောပတရားရုံးမှာစီရင်မယ်လို့အဆုံးဖြတ်လိုက်ပါတယ်။ဘာစီလိုနာမြို့မှာ exemplar လို့နာမည်ပေးတဲ့စခန်းလိုလေထုအခြေအနေကိုစောင့်ကြည့်ရစခန်း၁၁ခုရှိပါတယ်။ဒီစကမ်းမှာအကောင်းဆုံးကိရိယာတွေတက်ဆင်ထားပြီးလေထုထဲမှာပါဝင်တဲ့ဓာတ်ငွေတွေကိုအချိန်ပြည့်စောင့်ကြည့်နေပါတယ်။သူတို့စောင့်ကြည့်တဲ့ဓာတ်ငွေတွေထဲမှာပါတဲ့ PM10 လို့ဓာတ်မြင့်မာရင်မျက်လုံးနဲ့လေဆောင်ကိုရားစီဆက်စီပြီးတော့ပန်းနာရင်ကျက်ယောဂါလို့အဆုတ်ယောဂါဒါမှမဟုတ်နှလုံးယောဂါဝေဒနာရှင်တွေအသက်ရှူခတ်ခဲတဲ့အနေအထားကိုရောက်စေပါတယ်။ကြည်ကြည်ကြည်ပေးပြီးအခုလိုအရေးတူဆောင်ရွက်မှုတွေဟာ2020ခုနှစ်မှာတော့အကောင့်ထဲပေါ်မယ်လို့ကက်တလိုနီးယားဒေသနာအစိုးရရဲ့ပတ်ဝန်းကျင်ညဉ့်ဉန်းမှုဒါစီယေအထွေထွေညွှန်ကြားရေးမှူး Isabel Hernandez ကပြောပါတယ်
Nosotros la sensación que tenemos
ကျွန်တော်အခုလှုပ်ထားတဲ့ကိစ္စတွေကဈေးလဲကြီးတယ်ခက်ခက်ခက်ခဲလဲလှုပ်ထားရတာဖြစ်ပါတယ်ဘာစီလိုနာမြို့ရဲမှာကန့်သက်ချက်တွေစပြီးတော့လုပ်မယ်အခြေအနေတွေအကောင့်ထဲပေါ်ခါနီးပါပြီ
EU ကစပိန်အစိုးရကိုတန်ခတ်တဲ့ဆုံးဖြတ်ချက်ကိုတုံ့ပြန်တဲ့အနေနဲ့ကက်တလန်ဒေတာဘာစီလိုနာမြို့တဝိုက်မှာဥရောပသမဂ္ဂစံချိန်မီလေထုအနေထားရဖို့18လအတွင်းလှုပ်ဆောင်မယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်ဓာတ်ငွေထုတ်လုပ်မှုနည်းတဲ့ဇုံတွေဟာမြို့ရဲကိုလေထုညဉ့်ဉန်းမှုပိုဖြစ်စေတဲ့ကားတွေကိုတားမြင်ဖို့ January လ1ရက်နေ့မှာတက်ရောက်မှာဖြစ်ပါတယ်။ January လ1ရက်နေ့ကစပြီးတော့မြို့ရဲကိုမီးခိုးထွက်များတဲ့ကားတွေဝင်ရောက်တာကိုလည်းတားဆီးမှာဖြစ်တဲ့အတွက်ကားပေါင်း3000ကျော်မြို့ရဲကိုမောင်းခွင့်ရတော့မှာမဟုတ်ပါဘူး။ဒီလိုကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်ရေးရှော့ချရေးနည်းမြင်မအောင်မြင်ဘူးဆိုရင်ဘာစီလိုနာမြို့ရဲကိုကားမောင်းဝင်မဲဆိုရင်ဝင်ကြေးပေးရမယ့်စနစ်သတ်မှတ်မှာဖြစ်ပါတယ်။ဒီလိုအစိုးရအစီအစဉ်နဲ့ပတ်သက်ပြီးတော့ပတ်ဝန်းကျင်ထိန်းသိမ်းရေး Greenpeace က Anadel Castillo ကထောက်ခံပါတယ
် Podemos ser optimistas en cuanto a la reducción de
ကေလို့ဒါတင်းကျပ်တဲ့စီးမျဉ်းတွေချမှတ်မယ်ဆိုရင်ဒေရုညဉ့်ဉန်းမှုကိုလျှော့ချနိုင်မှာပါဒီ Nitrogen ဒိုင်အောက်ဆိုက်ဓာတ်ငွေကိုလျှော့ချဖို့ဆိုရင်လူတွေကားသုံးတာလျှော့ပြီးတော့အများပြည်သူပို့ဆောင်ရေးစနစ်ကိုပို့သုံးလာအောင်လုပ်ရင်ရနိုင်ပါတယ်
ဘာစီလိုနာမှာနောက်ထပ်ပြဿနာတစ်ခုကအပျော်စီးပင်လယ်ကူးသင်္ဘောကြီးတွေကထွက်တဲ့ညဉ့်ဉန်းဓာတ်ငွေတွေဖြစ်ပါတယ်။ဒီထဲမှာကက်တလန်မြို့ကထိတ်ဆုံးမှပါပါတယ်။ဒီလိုဘာစီလိုနာမြို့ရဲ့လေထုညဉ့်ဉန်းမှုအခြေအနေကြောင့်နှစ်စဉ်ဒေသခံ9000လောက်အချိန်မတိုင်ခင်သေဆုံးရတယ်လို့ဥရောပပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကပြောပါတယ်။နောက်ပြီးကလေးဘွားမှာဖြစ်တဲ့ပန်းနာရင်ကျက်ကလည်းလေထုအခြေအနေကြောင့်လည်းဖြစ်ပါတယ်။NGO အဖွဲ့ပို့ဆောင်ရေးနဲ့ပတ်ဝန်းကျင်အခြေခံနဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ရဲ့လေလာမှုတစ်ခုရဲ့အဆိုအရပင်လယ်အပျော်စီးသင်္ဘောတွေရဲ့အညစ်အကြေးတွေဟာဥရောပမှာရှိတဲ့မြို့တွေထက်ဘာစီလိုနာမြို့ကပိုပြီးတော့များပါတယ်စပိန်နိုင်ငံရဲ့မက်ထရစ်မြို့နဲ့ဘာစီလိုနာမြို့နှစ်မြို့လုံးဟာတရားဝင်သတ်မှတ်ထားတဲ့နိုက်ထရိုဂျင်ဒိုင်အောက်ဆိုက်ပမာဏဟာအရန်ကျော်လွန်နေတယ်လို့ဥရောပသမဂ္ဂကော်မရှင်ကအဆိုပါတယ်။ဥရောပပတ်ဝန်းကျင်ဆိုင်ရာအဖွဲ့ရဲ့အဆိုအရဘာစီလိုနာမြို့မှာခန့်မှန်းခြေလူပေါင်း9000ရှိတဲ့ပြည်သူတွေဟာနိုက်ထရိုဂျင်ဒိုင်အောက်ဆိုက်ကြောင့်အချိန်မတိုင်ခင်နှစ်စဉ်သေဆုံးကြတယ်လို့ EU ကထောက်ပြပါတယ်။ EU သတ်မှတ်တဲ့လေထုရှိတဲ့စံနှုန်းအတိုင်းသာနေမယ်ဆိုရင်ကလေးအရွယ်မှာဖြစ်တဲ့ပန်းနာရင်ကျက်ရောဂါဖြစ်ပွားနှုန်းကိုလည်း17ရာခိုင်နှုန်းလျှော့ချနိုင်မယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။လောလောဆယ်မှာဥရောပတရားစီရင်ရေးခုံရုံးကအချိန်18လပေးထားပြီးဒီအတော်အတွင်းမှာဘာစီလိုနာမြို့အနေနဲ့သူတို့သတ်မှတ်ပေးထားတဲ့စံနှုန်းတွေကိုဝင်အောင်လုပ်ဆောင်နိုင်လိမ့်မယ်လို့တာဝန်ရှိသူတွေမျှော်လင့်ထားပါတယ်။အခုအခြေအနေအရသူတို့ကိုတန်ချမချဆိုတာဥရောပကော်မရှင်ကမပြောသေးပေမဲ့ဒဏ်ငွေတော်တော်များများချခံရမယ့်အနေအထားရှိပါတယ်ရှင်
။မတ်အလိမ်မာပါရှင်။ဒီကနေ့ညပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ခန္ဓာတွေမှာမြန်မာလူထုနဲ့ချမ်းမကြီးခန္ဓာမှာမိသားစုဆရာဝန်ထားရှိတာဟာကောင်းမွန်တဲ့အလေးထားဖြစ်တဲ့အကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဥကျော်စန်တာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာ
ကျွန်တော်တို့မြန်မာနိုင်ငံကြီးပြက်နေသူကအနေထားကိုကယ်တင်နိုင်မဲ့တနည်းအားဖြင့်ပိုကောင်းအောင်လုပ်နိုင်မဲ့ကောင်းဆောင်မှုပါရှိတယ်လို့ကျွန်တော်အများကြီး
မြန်မာနိုင်ငံအတွက်စစ်ဘုဟောင်းသမရလိုအပ်သလားဆိုတဲ့အကြောင်းအရာပေါ်မှာ1990ရွေးကောက်ပွဲပလဲမြူနယ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးမှာပါယောဂါတွေကိုအတိအနောက်မကြဘဲနဲ့စောစောစီးစီးဖော်ထုတ်သိရှိဖို့နဲ့ကြိုတင်ကာကွယ်ကုသမှုတွေကိုအချိန်မီရနိုင်ဖို့အတွက်မိသားစုဆရာဝန်ထားတဲ့အလေးအထားကိုပြန်လည်မြင့်တင်ပေးဖို့လိုတဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားတာကိုနားဆင်နိုင်ပါပြီရှင
်။ယောဂဝေဒနာတစ်ခုခုဖြစ်ပြီဆိုရင်ယောဂရင့်နေပြီးကုသခက်ခဲတဲ့အခြေအနေကိုရောက်ရှိနေကြတာပါ။ယောဂကိုအတိနောက်ကြရတာဟာကျန်းမာရေးစစ်ဆေးတဲ့အလေးချင်တွေအားနည်းနေသေးတာကြောင့်ဖြစ်တယ်လို့ကျန်းကျင်သူတွေကပြောကြပါရယ်မိသားစုဆရာဝန်တွေဟာလူနာတွေရဲ့ယောဂတွေကိုစောစောစစ်စစ်ဖော်ထုတ်ကုသနိုင်စေဖို့အတွက်ပုံမှန်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်ဖြစ်အောင်တိုက်တွန်းလမ်းညွှန်ပေးတဲ့သူတွေပဲဖြစ်ပါတယ်မိသားစုဆရာဝန်တွေဟာမြန်မာပြည်သူလူထုရဲ့ကျန်းမာရေးဆော့ရှောက်မှုစနစ်မှာဒီထက်ပိုပြီးအရေးပါတဲ့နေရာမှာရှိဖို့လိုတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းအထွေထွေယောဂကုဆရာဝန်များအဖွဲ့ဒုတိယဥက္ကဋ္ဌဖြစ်သူဒေါက်တာဦးဝင်းလင်သိန်းကပြောပါရယ
်ဟုတ်ကဲ့ခင်ဗျာမိသားစုဝင်တိုင်းပေါ့နော်အားလုံးကျမရင်းနဲ့ပြည့်စုံပါစေလို့ကျွန်တော်ပထမဆုံးနှုတ်ခွန်းဆက်ချင်ပါတယ်။အဲနောက်ပြီးတော့မိသားစုဝင်တွေအားလုံးပါပေါ့နော်။အဲမိသားစုဆရာဝန်လေးတွေကိုပေါ့နော်။ရောက်ဆရာဝန်တွေအဲ့ဒါကိုတေချာမှန်ကန်စွာရွေးချယ်ကြပါလို့နော်။ရွေးချယ်ပြီးတော့တေချာဒီမိသားစုဆရာဝန်တွေပါ။အဲမိသားစုဆေးပညာနဲ့ပတ်သက်တဲ့ Family Medicine Training ပေါ့သူကလက်မှတ်တွေရှိတယ်။အဲ့လိုမျိုးတွေကိုသူကလေ့လာပြီးတော့ပေါ့နော်။အဲကိုယ့်ရဲ့ဆရာဝန်ကဘယ်ဆရာဝန်ကကိုယ့်ရဲ့အရေးချင်းရှိလဲ။ကိုယ့်ကိုဘယ်လောက်ဆောက်ရှောက်နိုင်လဲနော်။အဲအဲ့တော့ရွေးချယ်ပြီးတော့မိသားစုဆရာဝန်လေးတွေထားတဲ့စနစ်ပေါ့နော်အဲဟိုးအချိန်တော့ကတော့ရှိခဲ့တယ်ပေါ့နော်အဲအဲ့လိုမျိုးပြန်ဖြစ်အောင်ပေါ့အဲကျွန်တော်အနေနဲ့ပေါ့ပို့ပြီးတော့ဒါလေးကိုဒီပြည်သူလူထုအတွက်ပေါ့နော်အသိပညာလေးပေးခြင်းပ
ါအထွေထွေယောဂကုဆရာဝန်တွေဖြစ်တဲ့မိသားစုဆရာဝန်တွေဟာလူနာတွေနဲ့ပထမဆုံးထိတွေ့ကြရတဲ့သူတွေဖြစ်ပါတယ်လူနာတွေကိုယောဂကြီးကြီးမားမားမဖြစ်ခင်ကတည်းကကျန်းမာရေးစစ်ဆေးမှုတွေအချိန်မမှန်ပြုလုပ်နိုင်အောင်စနစ်ချပေးပြီးတင့်တော်တဲ့နေရာတွေကိုထိထိရောက်ရောက်လမ်းညွှန်ပေးခြင်းဟာမိသားစုဆရာဝန်တွေရဲ့အရေးပါတဲ့လှုပ်ဆောင်ချက်တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံဆရာဝန်အသင်းအထွေထွေအတွင်းရေးမှူးဖြစ်သူဒေါက်တာဦးဝင်းစောကပြောပါရယ
်မိသားစုဆရာဝန်တွေဆိုတာကကျွန်တော်တို့ကပထမအဦးဆုံးထိတွေ့ရတဲ့ဆရာဝန်တွေပါနော်ကျွန်တော်တို့ကမိသားစုတွေနဲ့ကျွန်တော်တို့ဆရာဝန်တွေအရင်ဆုံးတွေ့ရတယ်ဒါကြောင့်မို့ first contact ကဒေါက်တာလို့လည်းခေါ်ပါတယ်ပထမဦးဆုံးထိတွေ့ရတယ်ပြီးရင်ဆရာဝန်ကစမ်းသပ်မယ်လိုအပ်ရင်လိုအပ်တဲ့ဆေးတွေကုသမှုပေးတယ်သူမနိုင်ဘူးဆိုလို့ရှိရင်လိုအပ်တယ်ဥမာခွဲစိတ်ဆရာဝန်ဆေးကိုလိုအပ်တယ်ဆိုရင်လည်းသူညွှန်ပို့ဖို့လိုပါဖြစ်ပါတယ်ဒါကြောင့်မို့ပထမ first contact ကဖြစ်တယ်နောက်တစ်ခုကကျွန်တော်တို့က gatekeeping function လို့ခေါ်ပါတယ် gatekeeping function ကကျွန်တော်တို့ကနေပြီးတော့လိုအပ်တဲ့လူကိုလိုအပ်တဲ့နေရာကိုညွှန်ပို့ပေးတဲ့တာဝန်ကိုလည်းဆောင်ရွက်ဆောင်ရွက်မှာဖြစ်ပါတယ်ပြီးတဲ့အခါကျလို့ရှင်အဲ့ဒီစေယုံစေကန်းတွေကိုပို့မယ်ပို့ပြီးတော့ပြန်လာတဲ့ဆရာဝန်တွေကိုလည်းပြန်လာတဲ့လူနာတွေကိုလည်းကျွန်တော်တို့ကပြန်ပြီးတော့လိုအပ်တဲ့ပြုစုဆောင်ရှောက်မှုကိုကျွန်တော်တို့ကဆောင်ရွက်ပေးရတာဖြစ်ပါတယ်ခင်ဗျ
Family Medicine Training ရယူထားတဲ့မိသားစုဆရာဝန်တွေဟာ ယောဂတွေကိုစောစောစီးသိရှိအောင်ကြိုတင်ဖော်ထုတ်ကူတာတဲ့နေရာမှာအများကြီးထောက်ကူဖြစ်စေမှာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့လို့အဖွဲ့အစည်းတွေနဲ့လည်းချိတ်ဆက်ဆောင်ရွက်မှုတွေရှိနေတာကြောင့်ယောဂတွေကိုကြိုတင်ကာကွယ်တဲ့နေရာမှာလည်းမိသားစုတစုချင်းစီအလိုက်ထိရောက်တဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုရရှိစေနိုင်တယ်လို့ဒေါက်တာဦးဝင်းလင်သိန်းကပြောပါရယ်
။ကမ္ဘာလုံးဝမှာရှိတဲ့ဒီ Family Doctor တွေရဲ့နော်အားလုံးကိုလည်းစုစည်းထားပြီးတော့ကျွန်တော်ကဝန်ကာဆိုပြီးတော့ဖွဲ့စည်းထားတယ်ပေါ့နော်။အဲ့တော့အဲ့ဒီဖွဲ့စည်းထားတဲ့အဖွဲ့ကြီးကပေါ့နော် 1982 မှာ82ခုနှစ်မှာစပြီးဖွဲ့ခဲ့။အဲ့ဒီဖွဲ့ခဲ့တဲ့အခါကျတော့အင်အားဥယျာဉ်တသိန်းကျော်ရှိတယ်သူကဥယျာဉ်အင်အားကဘာပေါ်မှာပေါ့နော်အဲ့တော့အဲ့ဒီဘွယ်ကြီးကသူတို့ချုံနဲ့ကျွန်တော်တို့ collaboration ပေါ့တွဲပြီးတော့သူကအလုပ်လုပ်တယ်ပေါ့နော်အဲ့တော့ဒီသူတို့ချုံကလည်းဒီဝန်ကာကိုအားကိုးတယ်ပေါ့နော်ကဘာပေါ်မှာပေါ့အဲ့တော့ဝန်ကာနဲ့တွဲပြီးတော့လုပ်တဲ့အဖွဲ့ကြီးပေါ့အဲ့ဒီတည်းမှာဆိုရင်ဒီ family doctor day ဆိုရင်ဒါတွဲပြီးတော့နိုင်ငံတွေမှာလုပ်ကြတာပေါ့နော်
ကျေးလက်ဒေသတွေမှာတော့အထွေထွေရောဂါကူဆရာဝန်တွေဟာလူနာတွေရဲ့မိသားစုဆရာဝန်အဖြစ်နဲ့တည်ရှိနေကြတာပါမိသားစုဆရာဝန်ရဲ့အခန်းကဏ္ဍဟာအထွေထွေရောဂါကူဆရာဝန်တွေနဲ့ဘယ်လိုကွဲပြားခြားနားမှုရှိပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးဝင်းလင်သိန်းကအခုလိုပြောပါတယ
်ဥမာယောဂါတခုဖြစ်လာတယ်ယောဂါတွေမဖြစ်ခင်မှာဥမာကျွန်တော်တို့ဥမာပြောမယ်ဆိုရင်ဥမာတိန်ကောင်းကင်ဆာပေါ့ဗျာတိန်ကောင်းကင်ဆာဆိုရင်ဖြစ်လာလို့ရှိရင်သူကကုလို့မလို့ဘယ်လိုလဲကကြာမိသားစုဆရာဝန်ကသူကချုပ်တင်ပြီးတော့နော်အဲသုံးနေ့တခါတိန်ကောင်းစစ်တဲ့ခါမျိုးအဲ့လိုမျိုးသူကိုယ်တိုင်လည်းစစ်ပေးလို့ရတယ်ညွန်လည်းညွန်ပေးလို့ရတယ်အဲ့လိုမျိုးပေါ့ဒါ preventive care ပေါ့သူကသူ့ရဲ့ဒီကာကွယ်တဲ့နေရာမှာပေါ့အဲဒီမှာသူကအစွမ်းထက်တယ်အဲနောက်ပြီးတော့ယောဂတွေဆိုလို့ရှိရင်လည်းသူကအဲ့လိုပေါ့ယောဂတွေကိုဒီတာမန်ဖြစ်တဲ့ယောဂတွေကလည်းစပြီးရောပေါ့နော်သူကအမှန်ခက်ခဲတဲ့ဒီကင်ဆာလို့လောက်ဟာမျိုးတွေပေါ့အဲ့ဒီအထီကိုသူကသူ့မှာသူကဆောက်ရှောက်နိုင်တဲ့ဆွမ်းအားရှိတယ်ပြီးတော့သူကဆရာဝန်တွေနဲ့ချိတ်ဆက်ပြီးတော့သူကဥပမာနိုင်ငံရေးအခြေအကိုသွားပြီးကုကျင်တဲ့လူတွေအဲ့လိုလူမျိုးတွေလည်းသူကချိတ်ဆက်တယ်ချိတ်ဆက်ပြီးတော့ခုနကလို guideline ဒီမိသားစုအတွက်ကိုပေါ့နော်ဒီကသူကရှင့်နေတယောက်လိုပဲသူကနော်နောက်ပြီးတော့မိသားစုဝင်တယောက်လိုသူက
ယောဂါတွေကိုအတိနောက်မကြပဲစောစောစီးစီးဖော်ထုတ်သိရှိနိုင်စေဖို့နဲ့ကြိုတင်ကာကွယ်မှုတွေကိုအချိန်မီရရှိစေနိုင်မှုအတွက်မိသားစုဆောင်ဝင်ထားရှိတဲ့အလေးထားကိုပြန်လည်မြှင့်တင်ပေးဖို့လိုတဲ့အကြောင်းတင်ပြပေးဖို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့ဒီတစ်ပတ်အတွက်မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာတိုင်းပြည်ကောင်းအောင်လုပ်နိုင်စွမ်းနဲ့သူတက်မတော်ထဲမှာမမြင်သေးဘူးလို့1990ပြည့်ရွေးကောက်ပွဲတုန်းကပလဲမြို့နယ် NLD ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဒေါက်တာတင်းဆွေကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥကြော်စံတန်နဲ့ဆွေးနွေးသုံးသပ်တာမှာအခုလက်ရှိတက်မတော်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နိုင်ငံရေးရည်မှန်းချက်ရှိနေတယ်ထင်သလားဆိုတဲ့မေးခွန်းကိုဒေါက်တာတင်းဆွေကအခုလိုစပြီးတော့ဖြေကြားပါတယ
်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ပတ်သက်တဲ့သတင်းတွေကိုကြည့်လို့ရှိရင်တော့သူနိုင်ငံရေးဘက်ဝင်လာမလားဆိုတဲ့မေးခွန်းကတော့ဓမ္မစီရောတဲ့မေးခွန်းဖြစ်ပြီးတော့စူဒန်လေးလာဖို့လည်းထိုက်တဲ့မေးခွန်းတစ်ခုဖြစ်ပါတယ်ဝင်မဝင်လာတော့သူကိုယ်တိုင်မသိမှာပေါ့သို့တော်လည်းသူလုံနေတာလေးကိုမြင်နေတဲ့ခြေလမ်းတွေအရာကတော့သူတကုံတစ်ခုကိုဥတီပီအရွယ်ချက်ရှိရှိနဲ့လုံနေတာလို့တော့မြင်ပါတယ်ဘုဒ္ဓဘာသာမဟုတ်တဲ့အသင်ဖွဲ့ဒီနဲ့ပတ်သက်တဲ့ကိစ္စကိုကြည့်ရင်တော့ကျွန်တော်နိုင်ငံရေးခြေလမ်းလို့မမြင်မနဲ့ဒီနိုင်ငံတကာကနေပြီး ICC လို့ခုံရုံးကိစ္စတွေနောက်တစ်ခါဆိုင်ရှင်လို့ခေါ်တဲ့တန်ခါအရေးယူမှုကိစ္စဒီကိုတက်တာကောင်တက်တာရောရအောင်လုပ်နေသလားလို့ကျွန်တော်ကထင်ပါတယ်ခင်ဗျအဲ့ဒါနိုင်ငံရေးတွေဝန်ထမ်းဝင်မှုကလည်းအတိအကျပြောလို့တော့မရဘူးဆိုတော့မဖြစ်ဘူးလို့လည်းကျွန်တော်ကတော့မမြင်နိုင်ဘူးပေါ့ခင်ဗ
ျဟုတ်ကဲ့ဆိုတော့ကဲသူနိုင်ငံရေးတွေဝင်လာပြီလို့ပဲကျွန်တော်မှတ်ယူပြီးတော့ဆွေးနွေးကြည့်မယ်ဆိုရင်တကယ်လို့သာသူဝင်လာခဲ့ရင်သူ့ဘက်ကအသာချက်တွေဘာတွေရှိနေတယ်ဆရာတိတ်ချိန်မှာတိုင်းရင်းသားတချို့ကသူ့လိုလူတနည်းအားဖြင့်တက်မတော်ဘက်ကပြန်ပြီးတော့အုပ်ချုပ်တာပိုကောင်းတယ်လို့ထင်ကြလေမလားဒါကြောင့်လဲဆိုတော့တချို့တိုင်းရင်းသားတွေသားတွေမှာဒီဒီမိုကရေစီလူခွင့်ဆိုတာထက်သူတို့တိုင်းရင်းသားအခွင့်အရေးကိုပို့ပြီးတော့လူချင်းနေကြတဲ့ကိစ္စတွေဖြစ်ပါတယ်ဥပမာရခိုင်နယ်စပ်မှာဖြစ်တဲ့တပ်သားတွေနဲ့ပတ်သက်ပြီးတော့တချို့လူတွေကဒီတက်မတော်ရဲ့သဘောထားကပူပြီးကောင်းတယ်လို့ယူဆတဲ့တွေ့စီပါတယ်အဲ့တော့အဲ့ဒီဟာတွေကိုကြည့်ရင်သူဘက်ကအသက်ကြီးတွေဘာများရှိနိုင်မယ်ထင်ပါလဲတကယ်လို့သူနိုင်ငံရေးတဲ့ဝင်လာရင
်ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒီအချက်ကိုတော်တော်နှစ်ကြာကြာလေးကစဉ်းစားပါတယ်ကျွန်တော်တို့မြန်မာနိုင်ငံကြီးပြက်နေသူ့ရဲ့အနေအထားကိုကယ်တင်နိုင်မဲ့တနည်းအားဖြင့်ပိုကောင်းအောင်လုပ်နိုင်မဲ့ကောင်းဆောင်မှုဘာရှိတယ်လဲလို့ကျွန်တော်အများကြီးဟိုနှစ်ပေါင်းများများစွာစဉ်းစားပါတယ်အဲ့တော့တက်မတော်တွေကပုံကိုကတိုင်းပြည်ကောင်းလာအောင်အမားတွေကိုပြင်လာနိုင်အောင်လုပ်နိုင်ခြင်းရှိတော့ကျွန်တော်က အဲ့လိုမျိုးဟုတ်တယ်ဆိုတော့ထောက်ခံကျင်ပါတယ်သို့တော့တမတော်ရဲမှာကျွန်တော်တို့ဘုဂျုံကြီးနေဝင်ကစပြီးတော့ဘုဂျုံကြီးကြီးလည်းလူရှင်သူကအဲ့ဒီကောင်းစားရေးကိုဆောင်ရွက်နိုင်စွာမရှိကြကြဘူးလို့ကျွန်တော်ယူထားတာနဲ့အမှန်မှန်နဲ့ပြောလိုပါတယ်ဒါတပြင်းခုဘုဂျုံကြီးမရောက်လာလို့တက်လာတော့ကြီးရဲ့လုံရက်ဒီဟိုကြီးလို့ရှင်တော့ကျွန်တော်ကတော့ကိုအမရဘူး ရင်ဘုရင်ကြီးတွေဘုရင်ကြီးတွေတကူထောင်ညံ့နေလို့ကျွန်တော်ကမြင်တယ်။ဘာကြောင့်လဲဆိုရင်ပြောတာဆိုတာလုတ်တာကိန်းတာဆောင်ရွက်တာကြီးလို့ရှင်အားကိုးတတ်တဲ့ပုဂ္ဂိုလ်တယောက်ကိုကျွန်တော်ကမမြင်ဘူး။ဒါပုဂ္ဂိုလ်ပါ။အဲတက်မလို့ကအပို့ပြီးတော့ရပ်သားတဲ့အဲ့ဒီဟိုကနိုင်ငံရေးကိစ္စဖြစ်ဖြစ်တန်ခါးရေးဖြစ်ဖြစ်အဲ့ဒီတန်ခါးရေးလုံနိုင်မလားဆိုကျွန်တော်ကတော့ခုခုတော့တူတ
Puesibum Yasuin, Tamaroye, Kankana, Thick Mianye, Tamaroha, Tamaraya, Ming, the Yadaya, Mingule, and Nakambo, Retinia, Tamro, Kain to a Nine, Oza, Nyang Hangme, Lutia, Sisha, and D, Mimanang, Lessi, Puesibum Yasuin, Pukome, Utwebu, Chomum, Elu, Tretel, Siva, and Namunajin, Uzins in Letakasuin, Puvio, Simpigere, Banya Bolet, you are Tretiavaresra. Every strong Ajin or Siabelu, Sunday.
โอเคดีเช็คกันแล้วตามมาโหสีเหลืองเนี่ยคุณตะคู่ป่ะตลอดเลยจนเราเนี่ยนะก็ตลอดอย่างโบโยยีเต็งสิงอุเต็งสิงขึ้นลาพี่แล้วตําตาลุเตกาละงานเนี่ยฮะอกุเปียงกาละตะคู่ป่ะตะเก้กูล่ะหูว่าบ่เนาะตะอุษาแม้สนิทหลูสิกุชุยีก็นี่พี่แล้วเดโมคราซีดิไซน์ตะไบ้ตะซงเตียที่ชื่อกาละมาอุซองเนี่ยปกุผิดดิถ้าจังมรู้ตู้กูอำนาจเนี่ยยายไปไปตะโจซะตะคาซาหนูก็ชุบเนาะไปหลูတော့ อีดากอกโยจาลุกจาไปอ๋อเออดูแล้วขึ้นล่ะเลยสรุปล่ะจนเราอมีเมซินดิโหๆอถิ่ผิดผิดแต่เกษาอป้าวนตลอดเนี่ยอาจารย์เลยดิตาเจ้านี่นี่ลุกไปลุกเสร็จแล้วไม่ต้องชิโพธิ์บ่ออกกันลุกตาว่าดาทีตัวจนเราได้สิ่งไม่ตําเราอยากที่ห้องหมู่โหลอมัดปูไปไหนยังไม่ชื่อเค้าเนี่ยนาตะคาอุ้งเซ็งเนี่ยลุกปูหลูนี่อ่ะอุ้งชื่อเนี่ยแล้วไม่ดู
ဆောမောင်းနဲ့မတူလက်ရှိဘုရားကြီးမြေအောင်လိုက်မတူဘဲနဲ့သူကဟိုတီတီညီညီအေးဆေးအလူတွေတယောက်ကိုခတ်ဆန်တာပေါ့နော်ဟိုသူပါတီလုံးကိစ္စလွှဲရင်ပေါ့ဒုက္ခတဲ့လူတွေမလို့ဒါပြဿနာနေတဲ့အတွက်ငါကအဲတမတော်ရာရှိမှုဟိုဒီလိုဖြစ်သလားဆိုတော့ကျွန်တော်တို့အဲ့လိုလိုမယူဆပါဘူးဆိုတော့အခုလက်ရှိမြန်မာနိုင်ငံအခြေအနေမှာဒီပုံစံအတိုင်းရှိကိုရွေးကြမယ်ဆိုရင်တော့ဒီတမတော်ကို
ကိုင်းတွင်နိုင်မဲ့တမတော်နဲ့သဟာဇာတာဖြစ်အောင်နှိမ့်နိုင်ပြီးတော့တိုင်းပြည်ဒီမိုကရေစီအရွေးရှိကိုပို့ပြီးတော့အစီအမံအောင်လုပ်နိုင်မဲ့အလားအလာရှိပါရဲ့လားဆရာကြီး။အော်အဲ့ဒါလေကျွန်တော်တော်ဟိုအနာနာနဲ့ဖြေရမှာပေါ့နော်။ဒီနေ့တမတော်နဲ့ပတ်သက်ပြီးတိုင်းပြည်မှုဆိုတာတဲ့ပေါ့နော်။လက်တွဲပြီးတော့ဆောင်ရွက်နိုင်စွမ်းရှိတဲ့ပုဂ္ဂိုလ်ကတော့အောင်ဆန်းစုကြည်ကလွှဲရင် ခုခက်ခဲတယ်လို့ပြောမှဟာကတမဲဟိုကံကြွေဖို့လို့ကျွန်တော်မြင်စားဘူးတမဲကလည်းနှိုင်းစစ်ဖော်စီမှုအောက်ကပေးထားတဲ့အခွင့်အာဏာတွေအကုန်လုံးအပြေဝတော့ကြော်သေးတယ်ဆိုယူပြီးဆောင်ရွက်နေတာပါဒေါ်အောင်ဆန်းစုကြည်ရဲ့အဆိုအရဟာလာဒီပြည်ပြည်ပြောင်းလဲရေးကိုတော်လန်ရေးလို့သုံးလုံးနဲ့ကျောင်းလေဒါမဟုတ်ဖြစ်နေအဲတွယ်လက်ပြောင်းနေတာလည်းဒီကိုရွေးနေတာအဲရွေးနေတဲ့ဒီလိုဒီကောင်းတဲ့ညောင်းတော့မရှိသေးဘူးပေါ့နော်ကျွန်တော်တို့ညှို့လင့်လာတာဒီတဲ့ဒီကိုဟာခုနပေါပေါလုံးမလားလို့ညှို့လင့်ကြတယ်ကိုယ်တော်တော်ဆက်ဖို့ပြ ID မရွေးဘူးအဲ့တော့သူကဒါမရွေးတဲ့ဒီဘက်ကတမတော်ဘက်ကကြည့်တမတော်ကတော့သူဖွဲ့စည်းပုံခွန်အာမအောက်ကပြုတဲ့နေပြီးတော့ဆက်ဖို့ကြည့်ဖြစ်ဖြစ်ပြုဖြစ်ဖြစ်ဟာလားသူတို့ရဲ့ဘုံတို့ကသူပြောင်းပြောင်းအာသူတို့ကလည်းပြောင်းလဲစရာမရှိဘူးတမဲကိုမတိုင်းတွင်နိုင်လို့မရှိရုံနိုင်လို့ဆိုတော့အဲအချက်လက်ကတော့ကျွန်တော်ကစိတ်ခိုင်လုံတယ်လို့အထင်ပါဘူးခင်ဗျာ
မြန်မာနိုင်ငံအပြင်ဒီအစ်တောင်အာရှရောအာရှရောပေါ့လေဟိုထိုင်ဝမ်တို့ဆောက်ကိုရီးယားရောတောင်ကိုရီးယားရောကြည့်မယ်ဆိုရင်သူတို့စီမံလည်းပဲအာဏာရှင်ဗိုလ်ချုပ်တွေပြီးတော့အရသားနဲ့တဟဇတာဖြစ်အောင်လုပ်နိုင်တဲ့ဗိုလ်ချုပ်ကြီးတွေကတန်ပြီးခေါင်းဆောင်ဖြစ်လာတဲ့အခါနှစ်ဖက်ကိုသူတို့ညှိသွားနိုင်တာတွေ့ရပါတယ်အထူးသဖြင့်ဆိုရင်ချန်ဒူဟာမပြီးတဲ့အခါ ပူဂျူဂျီနူတီဝူကတောင်ကိုရီးယားမှာအဲ့လိုစီဗီလီယန်တွေကအီလစ်တွေနဲ့တပ်မတော်ကပြုပင်ပြောင်းလဲလူလာတဲ့လူတွေနဲ့ညှိပြီးတော့သူဖွဲ့စည်းပုံကိုဆွဲပြီးတော့ဒီမိုကရေစီလမ်းကိုရှောင်လှမ်းလာခဲ့တာဥစဉ်တောင်ကိုရီးယားဟာတော်တော်ကိုအောင်မြင်ထွန်းပေါက်တဲ့နိုင်ငံကြီးဖြစ်လို့ဖြစ်သွားပါပြီဆိုတော့အဲ့ဒီနမူနာတွေကြည့်ရင်မြန်မာနိုင်ငံမှာတော့အဲ့လိုအစဉ်အလာမျိုးတစုံတရာဖြစ်လာနိုင်မဲ့မျှော်လင့်ချက်ကျွန်တော်ထားနိုင်ဘူးလား
ဟုတ်ကဲ့ဆရာဒီမိကုံးကလည်းကျွန်တော်ပထမအဦးဆုံးမိကုံးမှာရှင်နေတယ်လို့ပေါ့နော်ကျွန်တော်တို့ညလင်းညလင်းကြပါလေအဲ့ဒီကောင်းဖို့အတွက်အရသာဖြစ်ဖြစ်တမရောကောင်းဆောင်ဖြစ်ဖြစ်ဒီကောင်းဆောင်အောင်ချောက်ရှိဖို့ညလင်းညလင်းပါလေဒါတော့ခုနကျွန်တော်တို့ပြောကြတာရှင်နေကြတဲ့ဥပမာလေးလို့ပေါ့ကျွန်တော်တို့ပမာနိုင်ငံကရှိလာရင်တော့ဟိုကောင်းတာပေါ့ဒါဆိုကျွန်တော်သင်ကြားရတယ်ဆိုကျွန်တော်ကတော့ဟိုရှိလာပြအကြောင်းမမြင်ဘူးခင်ဗျာเออคณะเจ้าหน้าที่เนี่ยก็ทําการอุทิศเองว่าไอ้ที่โรงงานชื่อปกโกก็ผิดขึ้นเนาะตันดีตลอดเลยตองก้าวนี่เสียจองชื่อเลยตลอดเลยอุทิศเองก็ไม่หล่นจองไม่ชื่อแกตะลูกเอาตะเมะลูกโดยแต่อู้ละชื่อตําเราอีซงบุญมุนี้เมียนออกอะไรก็เลยอุทิศเองแล้วตองว่าโรงงานชื่อมะล่ะไม่ชื่อรู้ลูกเจ้าก็တော့โหงาเนี่ยตะดานด้วยมาไอ้ลูกต้องตัดเลยครับเพราะฉะนั้นเจ้าก็ปานายมาအဲ့လိုတွေကအရာရှိဟောင်းဒီလိုမဆိုတန်ယူကောင်းအောင်ပေါ့နော်လုံနိုင်ချမ်းရှိတဲ့နှလုံးကြီးရဲ့လက်ယုံကြီးရဲ့ငငယ်အဆန်းရှိတဲ့တနည်းတော့ဟိုကြီးကြီးမမတပါရှိတဲ့တမရကောင်းဆောင်ကျွန်တော်ကခုတည်းကမမြင်နေဘူးခင်ဗ
ျဟုတ်ကဲ့ဆရာနောက်ဆုံးနည်းနည်းတွေ့ကြည့်အောင်ပါဆရာအဲ့လိုဆိုတော့ဒီမြန်မာနိုင်ငံအခုဒုတိယအကြိမ်ပေါ်လေဒီဒီမိုကရေစီရွေးကောက်ပွဲကျင်းပလာပြီးတဲ့နောက်ကျေလန်ကဘယ်လိုဖြစ်သွားမယ်ထင်ပါလဲဆရာဒီတိုင်းပဲနေမလားအဲ့တော့ဘယ်လိုပုံစံမျိုးနဲ့ဒီထက်ရွေးအောင်လုပ်နိုင်ကြမလဲဆရာ
ကျွန်တော်ကဟို energy ကိုကြုံနိုင်တဲ့ energy ကိုပူကောင်းအောင်လုပ်နိုင်ဖို့ဆိုတဲ့နိုင်ငံရေးပါတီကတော့ကျွန်တော်ကတော့အနန္တနဲ့ပြောရင်တော့မမြင်သေးဘူးခင်ဗျအဲ့တော့ energy ရရတဲ့မဲတွေကိုရတော့ခွဲယူဖို့ဟိုအဆင့်တော့ပဲဖြစ်နေတယ်အဲ့တော့ဟိုကြံ့ခိုင်ရေးဟိုဟို UTP လောက်ကြတာမဟုတ်တမတော်ကို UTP လောက်ကြတာမဟုတ်ပဲနဲ့မင်းနေရာရာကြီးလောက်ထားတဲ့နိုင်ငံရေးပါတီဒီကမြားနေတယ်ခင်ဗျာကျွန်တော်အမြင်နဲ့တိုင်းကဒီကလေးတိုင်းသားတွေအမိခံတဲ့ပါတီနိုင်ရမယ်ဒီမလို့ခေါ်တဲ့အလဲကလည်းအမေရိကန်ကပြီးတော့အဲ့မှာတက်ခံရတဲ့ချုံနေရာမှာဟိုဒီမိုကရေစီကြီးဒီအချင်းချင်းအဆင်မတည်ရင်တက်ခံရချာပေါက်ရမယ်တို့တော့တချက်ကတော့တက်နှစ်လောက်တော့ဆော်ရပါဘ
ူး။အဲ့တော့2015အပြီးအခုဆောက်လန်းလာတဲ့၄၅နှစ်အတွင်းမှာဒီမိုကရေစီဘက်ကိုရွေးတဲ့အရွေးတဲ့2020နောက်ပိုင်း၄၅နှစ်ကလည်းပဲဘယ်လိုမှပြောင်းလဲစရာမရှိသေးဘူးလားဆရာအဲ့လိုဆိုတော့ဘယ်လိုများဘယ်အခြေအနေကြောင့်ပြောင်းလဲ။အ
ဲ့ဒါကတော့နည်းနည်းလေးတော့အောက်မြင်တယ်ခင်ဗျာ။ဥပမာဆိုလက်ရှိ energy ကဦးစီးပြီးလုပ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာအစုံတရာအတန်းတာကြီးကျွန်တော်ရလာနိုင်တယ်လို့မြင်ပါတယ်။အဲ့တော့ဒီဟာရလာကြည့်တော့ဒီနေ့လေးရင်းနေမှာမဟုတ်ပဲလေအဲ့ဒီဟာနောက်အနေနဲ့အတူပေါ့ဒီမိုကရေစီလိုလာတဲ့နိုင်ငံရေးအားစုကခွဲကြီးပုံပြင်ဆင်ရေးကိုမောက်ခြေလမ်းတွေဖြတ်ပြီးလောက်ကြမှာဖြစ်တဲ့အတွက်နောက်9နှစ်ဆိုတော့ကျွန်တော်ထင်တယ်ဒီမိုကရေစီကအခု2015တော့ပို့ပြီးတော့ဟိုရလာနေကြအောင်ဖြစ်လို့ဖြစ်ပါတယ်
ဥချောစံတရဲ့မြမကြီးသုံးသက်ချက်ကိုနားဆင်ပြီးမှတော့လာမယ့်စနေညတရိုက်လီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးပြရစီရှင
်စစ်မှန်တဲ့ပြည်တော်စုတရပေါ်ပေါက်လာအောင်လက်ရှိဆွေးရအနေနဲ့ဆောင်ရွက်နေခြင်းမှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိမတ်ပြုဖို့ဟာအခုလိုအချိန်မျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲဘာရီသတိပြုစင်ကျင်တဲ့မှာလဲစာရာတွေကိုအော်တိုဘာလ9ရက်ဒီတပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမိမဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရခင်ဗျာ
VOA American တန်ရဲတိုက်လေလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်စနေညတိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထမံဖိတ်ခေါ်ရင်းအခုဆက်ပြီးတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်တွင်အကစားသတင်းလွှာတွေကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါအခုတစ်ပတ်ရဲ့ VOA ရဲ့တပတ်တွင်းအားကစားသတင်းတွေမှာတော့ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာပြေးခုံပြချန်ပီယံလူပွဲအကြောင်းအီတလီနိုင်ငံမီလန်မြို့ကကမ္ဘာကျော်ဆန်စီရိုဘောလုံးကွင်းကြီးကိုပြန်လည်တည်ဆောက်ဖို့အတွက်မြို့ကနေတင်းပြင်ဆင်နေတဲ့အခြေအနေနဲ့ Real Madrid အသင်းမဘီဇီယာထိပ်ကိုတက်သွားတဲ့ La Liga ဖွဲ့စဉ်တွေပါဝင်ဥရောပတစ်လောကဘောလုံးသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
2019ကမ္ဘာပြေးခုံပြပြိုင်ပွဲကိုတော့ကာတာနိုင်ငံဒိုဟာမြို့မှာပြီးခဲ့တဲ့စက်တင်ဘာ28ရက်နေ့ကစတင်ကျင်းပလိုက်ပါတယ်။မြို့သားမီဒါတရားပြိုင်ပွဲမှာတော့အမေရိကန်က Christian Coleman ကတနိုင်ငံဒေသ Justin Gatlin ကိုနိုင်ရပြီးတော့ကမ္ဘာမီဒါတရားချန်ပီယံဖြစ်သွားပါတယ်။နောက်ဆုံး Final မှာ Coleman က 9.6 စက္ကန့်နဲ့ပထမရခဲ့ပြီးတော့ Gatlin ကတော့ 9.89 စက္ကန့်နဲ့ဒုတိယကနေဒါနိုင်ငံက Andre De Gros က 9.93 စက္ကန့်နဲ့တတိယရပါတယ်။ Jamaica နိုင်ငံသား Johan Blake ကတော့9.99 စက္ကန့်နဲ့ဒီပွဲမှာနံပါတ်5ပဲချိတ်ခဲ့ပါတယ်။အမျိုးသမီးမီတာတရားဖိုင်နယ်ကိုတော့တနင်္ဂနွေနေ့ကပြိုင်ခဲ့ကြပြီးတော့ဂျမေးကန်နိုင်ငံက Fraser Price ကအနိုင်ရပြီးတော့ရွှေစိတ်ရသွားပါတယ်။ဖိုင်နယ်မှာတော့ Fraser Price က 10.9 စက္ကန့်နဲ့ပထမရခဲ့ပြီးတော့ဗြိတိန်နိုင်ငံက Dina Asher Smith က 10.83 စက္ကန့်နဲ့ဒုတိယ Ivory Coast က Marie Josie Talu ကတတိယရပါတယ်။ Fraser Price အတွက်တော့ဒါဟာကမ္ဘာပြေးခုံပြိုင်ပွဲမှာရှစ်ခုမြောက်ရွှေစိတ်ရတာလည်းဖြစ်ပါတယ်အခုနဲ့မှာထူးထူးခြားခြားပြိုင်ပွဲတစ်ခုကတော့အမျိုးသားအမျိုးသမီး၄ယောက်တွဲအသင်းလိုက်မီတာ400လက်ဆင့်ကန်ပြိုင်ပွဲဖြစ်ပါတယ်အရင်ကတော့အမျိုးသားနဲ့အမျိုးသမီးပြိုင်ပွဲတွေကိုတသက်စီကျင်းပခဲ့ပေမဲ့အခုနဲ့မှာတော့အမျိုးသားနဲ့အမျိုးသမီး၄ယောက်တွဲလက်ဆင့်ကန်ပြိုင်ပွဲကိုပါထည့်သွင်းလာခဲ့တာပါပထမဆုံးအကြိမ်ကျင်းပတဲ့ဒီအမျိုးသားအမျိုးသမီးအသင်းလိုက်၄ယောက်တွဲမီတာ400လက်ဆင့်ကန်ပြိုင်ပွဲမှာတော့အမေရိကန်အသင်းက3မိနစ် 39.34 စက္ကန့်နဲ့အနိုင်ရသွားခဲ့ပါတယ်2019ကမ္ဘာပြေးခုံပြပြိုင်ပွဲကိုတော့လာမယ့်အောက်တိုဘာ6ရက်နေ့ထိကာတာနိုင်ငံမှာဆက်ပြီးတော့ကျင်းပသွားမှာဖြစ်ပါတယ်ဗျာဥရောပဘောလုံးသတင်းတွေကိုဆက်ရရင်တော့စပိန်လာလီဂါဘက်မှာတော့ဒီဘက်မှာဘာစလိုနာကဂတာဖေးကို9-0မရှိနဲ့နိုင်သွားပြီးတော့အက်တလတီကိုမက်ဒရစ်နဲ့ရီယယ်မက်ဒရစ်အသင်းတို့ဂိုးမရှိတီးကျသွားခဲ့ပါတယ်ဒါကြောင့်ခုနှစ်ပွဲပြီးသွားတဲ့အချိန်မှာရီယယ်က၄ပွဲနိုင်၃ပွဲတီး15မှတ်နဲ့အမဘီဇီယာထိပ်မှာရှိနေပြီးတော့အက်တလတီကိုမက်ဒရစ်အသင်းက၄ပွဲနိုင်၂ပွဲတီး၁ပွဲရှုံး14မှတ်နဲ့ဒုတိယဘာစလိုနာအသင်းက၄ပွဲနိုင်၁ပွဲတီး၂ပွဲရှုံးနဲ့တတိယနေရာမှာရှိနေပါတယ်။ဒီချိန်ထဲမှာပဲရီယယ်နဲ့အက်တလတီကိုမက်ဒရစ်အသင်းတို့ကစားနေတဲ့အချိန်မှာရီယယ်အသင်းကဘရာဇီးလ်ခွင်းလယ်လူကာဆင်မီရိုရဲ့နေအိမ်ဖောက်ထွင်းခံခဲ့ရတယ်လို့သတင်းတွေကဖော်ပြနေကြပါတယ်။အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေဘက်မှာတော့ဒီဘက်မှာအသင်းကြီးတွေအောင်ပွဲခံခဲ့ကြပါတယ်။မမေးစရာထိပ်မှာဥဆောင်နေတဲ့လေဟိုးအသင်းကတော့ Sheffield United နဲ့အဝေးကွင်းမှာကစားခဲ့ရပြီးတော့ Sheffield United ကဂုဏ်သမားရဲ့အမားကြောင့်လေဟိုးအသင်းကတကူးကူးမရှိနဲ့နိုင်သွားပါတယ်။ဇန်နဝါရီပွဲစဉ်တွေမှာတော့ Chelsea က Brighton ကို2ဂိုးကိုမရှိ၊ Tottenham က Southampton ကို2ဂိုးတကူးနဲ့နိုင်ပြီး Man City ကလည်း Everton နဲ့အကြိမ်နဲ့ကစားပြီးနောက်ဆုံးမှာ3ဂိုးတကူးနဲ့နိုင်သွားပါတယ်။ဒါကြောင့်လေဟိုးအသင်းက9ပွဲနိုင်ပြီးတော့21မှတ်နဲ့ဒုတိယနေရာကချန်ပီယံမန်စီးတီးကို5မှတ်ဖြတ်ထားပါတယ်။လက်ဆယ်ကလည်းဒီဘက်မှာညူကာဆယ်ကို5ဂိုးကိုမရှိနဲ့နိုင်လိုက်တာကြောင့်16မှတ်နဲ့တတိယနေရာမှာရှိနေပါတယ်။လက်ဆယ်အသင်းကူးနှစ်ဘောလုံးရာသီအစမှာခြေစွမ်းပြပြီးတတိယနေရာရောက်နေတာကြောင့်အဆင့်၄အတွင်းဝင်ပြီးတော့လာမယ့်နှစ်မှာချန်ပီယံစ်လိဂ်ဝင်နိုင်ခြေရှိတယ်လို့ခန့်မှန်းပြောဆိုမှုတွေလည်းရှိနေပါတယ်။ဒီနှစ်ဘောလုံးရာသီမှာဘလောက်ထိမျှော်မှန်းထားလဲဆိုတာနဲ့ပတ်သက်ပြီးလက်ဆယ်နီးပြ Brendan Rodgers ကတော့
There's a lot of work to do.It's a long season you know the top two teams are at a really really high level
အများကြီးစူးစမ်းဖို့လိုပါတယ်ဘောလုံးရာသီကအခြေကြီးပါဆရာထိပ်ကနှစ်သိန်းကတကယ်ကိုကောင်းတဲ့အသင်းတွေပါကျွန်တော်တို့အတွက်ကစားနိုင်သမျှအစွမ်းကုန်စူးစမ်းကစားတော့ဖို့ပါဘယ်လောက်ထိလုံနိုင်မလဲဆိုတာကတော့ကြည့်တာပေါ့
ချိန်ထဲမှာပဲ West Ham United ရဲ့ဂိုးသမား Lucas Fabianski ဟာဘုံပေါက်နဲ့9ဂိုးစီတီကျသွားတဲ့ပွဲမှာတင်မစုံတန်ရသွားတာကြောင့်နှစ်လလောက်အားယူရမယ်လို့ West Ham အသင်းကကြေညာလိုက်ပါတယ် Spain ဘောလုံးဖွဲ့ချုပ်ကတော့ဘာစလိုနာအသင်းကိုဘောလုံးသမားအပြောင်းအရွှေ့မှာလိုက်နာမယ်စီကန်နေချိုးဖောက်တယ်ဆိုပြီးတော့တံငွေရိုက်လိုက်ပါတယ်ဘာစလိုနာကပြင်သစ်တိုက်စင်မှု Griezmann ကိုယူရိုတန်း120နဲ့ဝယ်တဲ့နေရာမှာစီးမျက်စီကန်နေချိုးဖောက်တာကြောင့်ယူရိုငွေ300ဒံရိုက်လိုက်တာဖြစ်ပါတယ် Griezmann ဟာ Atletico Madrid အသင်းနဲ့စာချုပ်ရှိနေတုန်းမှာ Atletico အသင်းရဲ့ခွင့်ပြုချက်မပါဘဲဘာစလိုနာဘက်က Griezmann နဲ့ဆွေးနွေးခဲ့တာကြောင့်အခုလိုဒံရိုက်လိုက်တာဖြစ်ပါတယ်အမေလည်းအခုလိုစီးမျက်စီကန်ချိုးဖောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာစလိုနာအသင်းကိုယူရို300ပဲဒဏ်ရိုက်လိုက်တဲ့အပေါ်မှာတော့ဝေဖန်တယ်နေလက်အတော်လေးကိုကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်ခင်ဗျာအီတလီနိုင်ငံမီလန်မြို့ကကဘာကျော်ဆန်စီရိုဘောလုံးခွင့်ကြီးကိုအသစ်ပြန်တီဆောက်ဖို့အတွက်စီစဉ်နေကြပါပြီမီလန်မြို့ကအသင်းတစ်သင်းဖြစ်တဲ့ AC မီလန်နဲ့ Inter Milan နှစ်သင်းလုံးကဒီ San Siro ကွင်းကြီးကိုအစားထုတ်ပြီးတော့အသစ်တည်ဆောက်ဖို့အတွက်ကွင်းပုံစံအသစ်တစ်ခုကိုပူးတွက်ဆိုပြုခဲ့ကြပါတယ်။မီလန်နှစ်သင်းအနေနဲ့ဘောလုံးဘွဲကနေဝင်ငွေတွေပို့ပြီးတော့ရအောင်လုပ်တဲ့အနေနဲ့အခုလိုကွင်းတစ်ကိုတည်ဆောက်ဖို့စီစဉ်နေကြတာလည်းဖြစ်ပါတယ်။အခုလောလောဆယ်မှာတော့ဒီ San Siro ဘောလုံးကွင်းကြီးကပရိသတ်7000ကျော်စံပြီးတော့ဒါကိုမီလန်မြို့ကောင်စီကပိုင်တာဖြစ်ပါတယ်။အသစ်ဒီဆောင်မဲ့ခွင်းကတော့လူရ6000လောက်ဆန်ပြီးတော့ယူရိုတန်း650လောက်ခုံကြမှာဖြစ်ပါတယ်ဒီခွင်းတက်ကြီးကိုဆောက်လို့ဖြစ်ခဲ့ပဲဆိုရင်တော့3နှစ်လောက်ကြာမြင့်မယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြရတာပါအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ငင်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေပြန်လည်နားဆင်နိုင်ပါရဲ့ရှင
်ဗီအိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီ UI မြန်မာပိုင်းရဲ့ပို့တဟူးညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မနေ့ဖြန်ကြာတာပရီမနေ့ဖယ်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေဓာတ်ရိုက်ဖမ်းယူနှာဆင်နိုင်ပါတယ်။ဥကြောစံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုပြန်လည်ပြီးတော့နှာဆင်ရမှာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လင်းကပြောပြပေးပါရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မှုစုံစမ်းစစ်ဆေးတဲ့အထိဖြစ်လာခဲ့တဲ့ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်စကားပြောဆိုချိန်မှာသူကိုယ်တိုင်ရှိနေခဲ့တဲ့အကြောင်းနိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့သမ္မတထရန့်တို့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာသူရှိနေတဲ့အကြောင်းရောမမျိုးကသတင်းစာရှင်းလင်းပွဲမှာဝန်ကြီးပွန်ပီယိုကအတည်ပြုခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောမသွားပါဘူး။EU ရောပတ်သမကနဲ့ဗြိတိန်နိုင်ငံတို့ကြားနောက်တွဲဆိုင်ရာသဘောတူညီမှုရနိုင်မှုအတွက်သူ့အဆိုအလျှော့ပေးထားတယ်လို့ဆိုတဲ့အဆိုပြုချက်ကိုဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတင်ပြဖို့ရှိနေပါတယ်။မန်ချက်စတာမြို့မှာကျင်းပတဲ့ Conservative Party ညီလာခံမှာပါတီဝင်တွေကိုဒီနေ့အတည်ပြုခဲ့တဲ့အဆိုပြုချက်ထဲမှာတော့မြောက်ပိုင်းအိုင်ယာလန်နဲ့အိုင်ယာလန်နိုင်ငံနယ်စပ်မှာရောနယ်စပ်အနားမှာပါစစ်ဆေးရေးခဲ့တယ်မထားဘူးဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ရန်ကုန်တင်းမောကနေပြစ်လွတ်နိုင်အောင်တိဆောက်ထားတဲ့ပထမတဲ့မစ်ဆိုင်းတုံးလို့ယူဆတဲ့ဒုံးကျည်တစ်စင်းကိုမြက်ကိုရီးယားကဒီနေ့ပဲစမ်းသပ်ပြစ်လွတ်လိုက်ပါတယ်။အမေရိကန်နဲ့အလုပ်ဖွဲ့စဉ်ဆွေးနွေးပွဲတွေကျင်းပဖို့ရပိုင်းလိုမှာစမ်းသပ်ပြစ်လွတ်လိုက်တဲ့မစ်ဆိုင်းတုံးဟာမြက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုလုပ်ငန်းစဉ်မှာအရေးကြီးတဲ့တိုးတက်ပြစ်ထုတ်မှုတစ်ခုဖြစ်နေလဲအကဲခတ်တွေယူဆနေကြတာပါ။ကောင်ဝမ်ပြည်နယ်ဝန်ဆောင်ကန်ယူရမျိုးနီးပြည်လည်တဲ့ကနေဒီနေ့စောပိုင်းစမ်းသပ်ပြစ်လွတ်လိုက်တဲ့မစ်ဆိုင်းတုံးဟာရင်ကုန်သင်္ဘောကနေပြစ်လွတ်နိုင်တဲ့ပထမတဲ့အမျိုးအစားမစ်ဆိုင်းတုံးဖြစ်နိုင်ရည်များတယ်လို့လည်းတောင်ကိုရီးယားစစ်တပ်ကပြောဆိုထားပါတယ်။ဟောင်ကောင်မှာအင်္ဂါနေ့တုန်းကဆန္ဒပြပွဲတွင်တရက်နှစ်ပြည့်ခန့်ခဲ့ရတဲ့ဆက်ကျော်တဲ့ကျောင်းသားရဲ့ကျောင်းရှိမှာဆန္ဒပြသူရာနဲ့ချပြီးဒီနေ့စူဝေးဆန္ဒပြဆုတောင်းပွဲလုပ်ခဲ့ကြပါတယ်။ရဲကိုတန်တုံးနဲ့ရိုက်ဖို့ကြိုးစားတဲ့ဆန္ဒပြကျောင်းသားရင်ဘတ်နေရာကိုရဲရရှိကအနီးကပ်ပြစ်ခတ်ခဲ့တာကိုလည်းဗီဒီယိုပုံတွေမှာတွေ့မြင်ကြရပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးသွားတာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ LSUBL ရဲ့ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOE စီစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်190ရူကနေထုတ်လွှင့်ပေးခဲ့တာပါ။ VOE စီစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစဉ်အောင်ပါ။
This program has come to you from the Voice of America, Washington.